Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ August လ26ရက်ဗုဒ္ဓဟူးနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆွမြတ်မော်ပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American ပြည်ထောင်စု Wisconsin ပြည်နယ်ကနိုရှန်မြို့မှာလူမဲတယောက်ကိုရဲကပစ်ခတ်တဲ့အပေါ်မချေနှက်လို့သုံးညဆက်တိုက်ဆန္ဒပြမှုတွေအတွင်းမှာလူတယောက်တနတ်တန်ရာနဲ့တေဆုံးခဲ့ပါတယ်။အင်္ဂါနေ့ညပိုင်းကနေဗုဒ္ဓဟူးနေ့ကုတဲ့အထိဆန္ဒပြမှုတွေအတွင်းမှာတခြားသူတချို့လည်းတနတ်နဲ့ပြစ်ခံရလို့ဒဏ်ရာရခဲ့ကြပါတယ်။ကနိုရှာမြို့တရားရုံးသားမှာဆန္ဒပြသူတွေနဲ့ဘေးကရပ်ကြည့်နေကြသူတွေကြားထိတ်တိုက်တွေးမှုဖြစ်ခဲ့စဉ်မှာအခုလိုပြစ်ခတ်မှုဖြစ်တာလို့သတင်းဌာနတချို့ကပြောပါတယ်။ပြောင်းရှိတနတ်နဲ့လူတယောက်ကိုရဲကလိုက်ရှာနေတယ်လို့လည်းသတင်းတစ်ခုကဖော်ပြပါတယ်။မြေကြီးပေါ်လဲကျသွားသူတယောက်ကလူအုပ်ထဲကိုတနက်နဲ့ပြစ်ခတ်နေတယ်ဆိုတော့လက်ကင်ဖုန်းနဲ့ရိုက်ထားတဲ့ဗီဒီယိုတစ်ခုလဲလူမှုကွန်ရက်တွေပေါ်မှာတွေ့ရပါတယ်။အခုလိုပြစ်ခတ်မှုတွေမဖြစ်ခင်ကတရားရုံးရှေ့မှာဆန္ဒပြသူတွေကိုလူစုခွဲဖို့ကြိုးစားတဲ့ရဲတွေနဲ့ဆန္ဒပြသူတွေကြားမှာပဋိပက္ခဖြစ်ခဲ့ပါတယ်။အသက်29နှစ်အရွယ်ဂျေကော့ဘ်ဘလိတ်ဆိုတဲ့လူမဲအမျိုးသားကိုတနင်္ဂနွေနေ့ကရဲတွေကအနီးကပ်တနက်နဲ့ခုနှစ်ချက်ပြစ်ခတ်မှုအပေါ်မှာမချေနှက်လို့အခုလိုဆန္ဒပြမှုတွေဖြစ်နေတာပါ။ Jacob Blake ဟာခါအောက်ပိုင်းကစပြီးအောက်ပိုင်းထွေသွားတယ်လို့သူ့ရဲ့ဖခင်ကပြောပါတယ်။ယာယီဖြစ်တာလားတသက်လုံးအောက်ပိုင်းထွေသွားတာလားဆိုတာဆရာဝန်တွေကမပြောနိုင်သေးဘူးလို့ဖခင်ဖြစ်သူကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။American ပြည်ထောင်စုမှာ COVID-19 ကရောဂါကြောင့်ထိခိုက်သေဆုံးခဲ့ရသူ3000ချီအတွက်စိတ်မကောင်းဘူးလို့သမ္မတကတော် Melania Trump ကပြောကြားပါတယ်။တနင်္လာနေ့ကစတင်တဲ့ Republican Party ညီလာခံဒုတိယနေ့အဖြစ်နဲ့အင်ကာနေတုန်းကအင်မြူဒိုရဲ့နှင်းစီချံမြက်ခင်းပေါ်မှာသမ္မတကတော်ကမိန့်ခွန်းပြောကြားခဲ့တာပါမလာတွေကစားလို့ဘဝတွေအပြောင်းလဲစီပြောင်းလဲခဲ့ကြရကြောင်းနဲ့လူတွေမှာစိုးရိမ်ကြောက်ကြစိတ်တွေအခုအညီမဲ့ခံစားမှုတွေဖြစ်နေကြရတယ်လို့ဆိုပြီးအဲ့ဒီလူတွေကိုအားပေးစကားပြောကြားခဲ့ပါတယ်သူရဲ့ခင်မွန်းသမ္မတဒေါ်နယ်ထရမ့်ဟာ American ပြည်သူတွေရဲ့အရေးကိုအမြဲအာရုံစိုက်ရှည်တန်းတင်ဆောင်ရွက်သွားမယ်သူဖြစ်တယ်လို့လည်းဆိုပါတယ်
No matter the amount of negative or false media headlines or attacks from the other side, Donald Trump has not and will not lose focus on you.
တမယိုးကြတမနာတယောက်မဟုတ်တဲ့သူခင်မောအပေါ်တစ်ဖက်ကတိုက်ခိုက်မှုတွေသတင်းမီဒီယာတွေပေါ်မှာဝေဖန်ဖော်ပြမှုတွေဘလောက်ရှိနေပါစေ။ American ပြည်သူတွေအပေါ် Donald Trump ရဲ့အာရုံစိုက်မှုလမ်းလွဲသွားမှာမဟုတ်ဘူးလို့တမနာကတော် Melania Trump ကပြောကြားခဲ့တာပါ။COVID ကရောဂါကြောင့် Republican Party ညီလာခံကို online ကနေချင်းပနေပြီးမိန့်ခွန်းပြောကြားသူအများစုကလည်း online ပေါ်ကနေတဆင့်ပဲပြောကြားကြပါတယ်။အင်ကနေတုန်းကတော့အင်မြူရိုကိုနောက်ခံထားပြီးနှင်းစီချမ်းမျက်ခင်းပေါ်မှာသမ္မတကတော်မိန့်ခွန်းပြောကြားတာကိုပရိသတ်တရားလောက်တက်ရောက်နားထောင်ခဲ့ကြပါတယ်။ Republican Party ညီလာခံမှနိုင်ငံခြားရေးဝန်ကြီး Mike Pompeo အစ္စရေးနိုင်ငံဂျေရုဆလင်မြို့မှာကြိုတင်ရိုက်ကူးထားတဲ့မိန့်ခွန်းကိုထုတ်လွှင့်ပြသခဲ့ပါတယ်။အစိုးရဝန်ထမ်းဖြစ်တဲ့နိုင်ငံရဲ့ထိတ်တန့်တန်တမန်တယောက်ကအခုလိုပါတီဆွဲထောက်ခံမိန့်ခွန်းပြောတာမျိုးအရင်ကမရှိခဲ့ဘူးတာကြောင့်ဒါဟာဥပဒေနဲ့ညီရလားဆိုတာစုံစမ်းဖို့အတွက်ဒီမိုကရက်တွေတောင်းဆိုနေကြပါတယ်။လောလောဆယ်အရှိအလေပိုင်းကိုတာဝန်နဲ့ခီးထွက်နေတဲ့ဝန်ကြီးပွန်ပီယိုကဂျေရုဆလင်မြို့ကိုပထမဆုံးတွားရောက်ခဲ့တာပါ။သူ့ရဲ့မိန့်ခွန်းအတွင်မှထရမ့်အစိုးရရဲ့နိုင်ငံခြားရေးမူဝါဒတွေကိုချီးကျူးပြောကြားခဲ့ပါတယ်။ American တန်ယုံကိုတယ်လီဗီဗ်မြို့တော်ကနေဂျေရုဆလင်မြို့ကိုပြောင်းရွှေ့ခဲ့တဲ့ကိစ္စမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအန်နဲ့ညှိနှိုင်းခဲ့တဲ့ကိစ္စ IS စစ်သွေးကြွအဖွဲ့ကိုနှိမ်နင်းဖို့ကြိုးပမ်းမှုနဲ့သူ့အဆိုတရုတ်ရဲ့ကောင်းပုံဖြတ်အမျက်ကြီးစားရန်လုံမှုအပေါ်ကင်တွယ်ခဲ့တာတွေကိုနိုင်ငံခြားရေးဝန်ကြီးကအမွှန်းတင်ပြောကြားခဲ့ပါတယ်။လက်ရှိတာဝန်ထမ်းဆောင်နေတဲ့နိုင်ငံခြားရေးဝန်ကြီးတယောက်ကပါတီညီလာခံမှအခုလိုမိန့်ခွန်းပြောကြတာအရင်ဘယ်တော့မှမရှိခဲ့သလိုထူးခြားနေပြီးတော့ဥပဒေချိုးဖောက်ရရောက်နေပုံရတယ်လို့ဒီမိုကရက်ပါတီအမတ်တွေကပြောကြားနေပါတယ်။စုံစမ်းစစ်ဆေးဖို့လည်းတောင်းဆိုနေကြပါတယ်။နိုင်ငံခြားရေးဒုဝန်ကြီးစတီဗင်ဘီဂန်အနေနဲ့ဒီကိစ္စကိုစက်တင်ဘာ1ရက်မှတိုင်ခင်မှာတုံ့ပြန်ဖို့နဲ့နိုင်ငံခြားရေးဌာနကနေရှင်းပြဖို့အတွက်အောက်လွှတ်တော်နိုင်ငံခြားရေးကော်မတီရဲ့စီကံထိန်းသိမ်းရေးနဲ့စုံစမ်းစစ်ဆေးရေးဆက်ကော်မတီဥက္ကဋ္ဌအမတ်ဝါကင်ကက်စထရိုကစာရေးသားတောင်းဆိုထားပါတယ်။နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကတော့ဒီကနေ့အစောပိုင်းတုန်းကဘာရိန်းနိုင်ငံမနာမာမြို့တော်မှာအင်ရှိမင်းသားဆာမန်ဘင်ဟာမက်အယ်ခါလီဖာအပါအဝင်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်။ပင်လယ်ကွေ့ဒေသနိုင်ငံတွေစီးလုံးချဖို့အရေးကြီးတဲ့အကြောင်းနဲ့ ဒေတာတွင်အီရန်ရဲ့လွှမ်းမိုးလာမှုအပေါ်တံပြန်ဆောင်ရွက်ကြရေးကိစ္စတွေဆွေးနွေးခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးပွန်ပေယိုကပြောပါရယ်ဗုဒ္ဓဟူးနေ့နောက်ပိုင်းကျရင်တော့သူဟာအာရဗ်စော်ဘွားများပြည်ထောင်စု UAE ရဲ့မြို့တော်အဘူဒါဘီကိုသွားမှာဖြစ်ပြီးတော့အစ္စရေးနဲ့ UAE ကြားရထားတဲ့ဆက်ဆံရေးဆိုင်ရာသဘောတူညီမှုအကြောင်းဆွေးနွေးဖို့ရှိတယ်လို့နိုင်ငံခြားရေးဌာနကပြောကြားထားပါရယ်အမေရိကန်ပြည်ထောင်စုပင်လယ်ကွေ့ဒေသကို Laura Hurricane မုန်တိုင်းဥတီလာနေတဲ့အတွက် Texas ပြည်နယ်နဲ့ Louisiana ပြည်နယ်တွေရဲ့ကမ်းရိုးတန်းဒေသတစ်လျှောက်နေကြသူလူ9သိန်းကျော်ကိုဘေးကင်းရာမှပြောင်းနေကြဖို့အတွက်အမိန့်ထုတ်ထားပါတယ်။လောလောဆယ် Hurricane ပြင်းအားအဆင့်1ရှိနေတဲ့မုန်တိုင်းဟာအင်အားကောင်းလာပြီး Mexico ပင်လယ်ကွေ့ကို Hurricane ပြင်းအားအဆင့်3နဲ့ဖြတ်ကျော်က Texas ပြည်နယ်အထက်ပိုင်းနဲ့ Louisiana ပြည်နယ်အနောက်တောင်ပိုင်းကမ်းရိုးတန်းဒေသတွေဘက်ကိုပုတ်ထူးနေညပိုင်းဒါမှမဟုတ်ဂျာတာရင်းဒီအစောပိုင်းရောက်လာမယ်လို့ American Hurricane Center ကခန့်မှန်းထားပါတယ်။အင်္ဂါနေ့ညပိုင်းတုန်းက Laura Hurricane မုန်တိုင်းဟာလေပြင်းတိုက်နှုန်းတစ်နာရီကိုကီလိုမီတာ150လောက်ရှိနေတယ်လို့ Hurricane Center ကပြောပါတယ်။ပင်လယ်ကွေ့ဒေသအနောက်မြောက်ပိုင်းဒေသတွေမှာ Hurricane မုန်တိုင်းသတိပေးချက်တွေကိုလည်းထုတ်ပြန်ထားပါတယ်။မုန်တိုင်းကြောင့် Louisiana နဲ့ Texas ပြည်နယ်တွေမှာမိုးရေချိန်30စင်တီမီတာအထိရွာသွန်းနိုင်တယ်လို့ခန့်မှန်းထားပါတယ်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစည်းအဝေးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီမှအနောက်လောက်ပါထိတ်တန့်ရောက်တင်တွေကိုဆက်ပြီးတော့တင်ပြသွားမှာပါ။ရှိခိုင်ပြည်နယ်ရဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုလက်တလောမြင့်တက်လာတဲ့အပေါ်ဆိုရင်ကြောင်းကုလသမဂ္ဂကဩဂုတ်လ26ရက်နေ့အနည်းဆုံးနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ရှိခိုင်ပြည်နယ်ထဲကလူသားချင်းစာနာမှုဆိုင်ရာစိန်ခေါ်ချက်တွေအပြင် COVID-19 ကာယောဂါကာကွယ်ထိန်းချုပ်ရေးမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုကုလသမဂ္ဂကဆက်ပြီးတော့အားပေးကူညီသွားမယ်လို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံမှာမတ်လကစပြီးတော့ COVID-19 ကာယောဂါပေါ်ပေါက်လာတာမှာရှိခိုင်ပြည်နယ်က96ဦးပါဝင်ပြီးဩဂုတ်လလည်းကစလို့ကူးစက်ခံရသူ80ကျော်ရှိကြောင်းအာကစားနယ်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒီထဲမှာ82ဦးကတော့ဒေသတွင်းကူးစက်ခံရတာပါ။ရခိုင်စစ်ဘေးရှောင်တုတ်ကတဲ့စခန်းတွေနဲ့အခြားဒေသတွေမှာပါ COVID-19 ကာယောဂါအသိပညာပေးလှုပ်ရှားမှုတွေကိုကုလသမဂ္ဂနဲ့မိတ်ဖက်လူမှုရေးအဖွဲ့အစည်းတွေလုပ်ကိုင်နေတယ်လို့ပဲတန့်ရှင်ရေးသုံးပစ္စည်းတွေတကူရေးသုံးကာကွယ်ရေးပစ္စည်းတွေပါဖြန့်ဝေပေးခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။အလူရှင်တွေရဲ့အကူအညီတွေနဲ့မြန်မာအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုတွေကြောင့်ရခိုင်ပြည်နယ်သဝန်းကပြည်သူ 6,900 နေပါအတွက်အခြေခံလိုအပ်ချက်တွေစာနာရိတ်ခါပညာရေးကျန်းမာရေးစောင့်ရှောက်မှုနဲ့မိလာစနစ်ကာမှုရေးစရာတွေကိုလုပ်ကိုင်ပေးတဲ့နေရာမှာကုလသမဂ္ဂကနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေနဲ့ဆက်လက်ပူးပေါင်းလုပ်ကိုင်သွားမယ်လို့လည်းပြောထားပါတယ်ရခိုင်ပြည်နယ်အပါဝင်အခြားဒေသမှာလုပ်ကိုင်နေတဲ့ကုလသမဂ္ဂနဲ့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတို့ကလည်းအစိုးရနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ COVID-19 ကာကွယ်ရေးဆိုင်ရာလက်ညွန်ချက်တွေအတိုင်းလိုက်နာလုပ်ကိုင်နေပါတယ်လို့လည်းကုလသမဂ္ဂရဲ့ကြေညာချက်မှာဖော်ပြထားပါတယ်။တောင်ကိုရီးယားနိုင်ငံမှာ73ရက်ဆက်တိုက်ကိုရိုနာဗိုင်းရပ်စ်ပိုးကူးခံရသူရရှိတွေ့နေတာကြောင့်စာနာပြနေကြတဲ့ဆရာဝန်နဲ့အလုပ်ပြောင်းဝင်ဖို့တောင်ကိုရီးယားအစိုးရကအမိန့်ထုတ်ပြန်လိုက်ပါတယ်။အမိန့်ကိုမလိုက်နိုင်ရင်ဆရာဝန်လိုင်စင်ရုပ်သိမ်းခံရနိုင်တယ်လို့3နှစ်ထက်မပိုတဲ့ထောင်ဒဏ်ကျခံရနိုင်တယ်လို့လည်းကျန်းမာရေးဝန်ကြီးကပြောပါတယ်။လာမယ့်ဆယ်နှစ်အတွင်းဆေးကြောင်သား4000တိုးမြင့်လက်ခံမဲ့အစိုးရရဲ့အစီအစဉ်ကိုမကျင့်နဲ့လို့နိုင်ငံတော်ကဆရာဝန်နဲ့ပုတ်ထူးနေကစပြီးတော့3ရက်ကြာစာနာပြရမှာဆိုးမျိုးကဆရာဝန်နဲ့လည်းပူပေါင်းပါဝင်နေတာကြောင့်မျိုးရဲကအဓိကအစည်းအဝေးတွေမှာဆရာဝန်နဲ့နဲနေပြီးတော့ခွဲစိတ်မှုတွေနဲ့နှောင့်နှေးနေရတယ်လို့ Yonhap တင်းကပြောပါတယ်။တောင်ကိုရီးယားမှာဒီကနေ့ပိုကူခံရသူ320တွေ့ပြီးတော့239ယောက်ကတော့ဆိုးမျိုးအနီးတစ်ပိုက်ကပါအမေရိကန်နဲ့ဘရာဇီးလ်ပြည်ရင်ကမ္ဘာမှာပိုးကူးခံရသူတတိယအများဆုံးရှိတဲ့အိန္ဒိယမှာလည်းဒီကနေ့ပိုးကူးခံရသူ 6,900 ကျော်ရှိတဲ့အတွက်စုစုပေါင်းပိုးကူးခံရသူ 3.2 တန်းကျော်ပါတယ်။အိန္ဒိယမှာဒီလတလတဲ့ပိုးကူးခံရသူကတသန်းခွဲရှိတာပါ။အိန္ဒိယမှာနေစဉ်ပိုးကူးသူ 6,000 ကျော်ရာနှစ်ပတ်ရှိပေမဲ့လုပ်ငန်းတွေကတော့တဖြည်းဖြည်းပြန်ဖွင့်နေပါတယ်။အစိုးရကိန်းဂဏန်းတွေအရပိုးကူးခံရပြီးပြန်လည်တက်တာသွားသူ86ရာခိုင်နှုန်းရှိပြီးသေဆုံးသူက 1.8 ရာခိုင်နှုန်းရှိပါတယ်။ပြပကဝင်လာသူတွေမှာပဲပိုးတွေ့ရတဲ့တရုတ်နိုင်ငံကတော့ခီးတဲ့၅ဦးကိုဗစ် -19 ကူးခံထားရတာကိုစစ်ဆေးတွေ့ရှိခဲ့တာကြောင့်အဘူဒါဘီကနေရှာဟိုင်းကိုလာတဲ့ခီးစဉ်အလုံးညှနာလိုက်ပါတယ်။ဩစတြေးလျနိုင်ငံမှာပိုးကူးဆက်မှုမြင့်တက်နေတဲ့ Victoria ပြည်နယ်မှာတော့ပြီးခဲ့တဲ့သပတ်ကတည်းကစရင်ပိုးကူးသူကျဆင်းလာနေပြီးဒီကနေ့မှာတော့ပိုးကူးခံရသူ149ဦးရှိပါတယ်။ရိုဟင်ဂျာဒုက္ခတဲ့အကြက်တဲနဲ့ရင်ဆိုင်နေရတာ၃နှစ်ပြည့်ခဲ့ပြီဖြစ်ပြီးဒီပြဿနာပေါ်ပေါက်လာရတဲ့အကြောင်းရင်းကိုအထူးအာရုံစိုက်ဆွေးနွေးကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒိုရက်စ်ကတိုက်တွန်းလိုက်ပါတယ်။ဒ ဒီအကျတဲ့ကြောင့်ထိခိုက်နစ်နာခဲ့သူအားလုံးနဲ့ကုလသမဂ္ဂကစီလုံးညီညွတ်စွာယက်တည်နေပါတယ်လို့လည်းမစ္စတာကူဒရက်ရဲ့ပြောခွင့်ရသူကအောက်တိုဘာ26ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့ရေရှည်ခန့်နဲ့အဖွံ့ဖြိုးတိုးတက်မှုလူအခွင့်ရင်းနဲ့ငြိမ်းချမ်းရေးအတွက်ဒေသရင်းပတ်ဝန်းပတ်သက်နေသူအားလုံးနဲ့အတူပူးပေါင်းဆောင်ရွက်ဖို့ကတိပြုပါတယ်လို့လည်းဖော်ပြထားတာပါ။ဒုက္ခတဲ့အားလုံးသူတို့သဘောဆန္ဒအတိုင်းဘေးကင်းကင်းတိတ်ခါရှိရှိနဲ့နေရပြန်နိုင်အောင်ဒီအချက်အသေးပေါ်ပေါက်ခဲ့တဲ့အကြောင်းရင်းကိုအရေးတကြီးအာယုံဆိုင်ပြောဆိုဆွေးနွေးဖို့လဲအတွင်ရေးမှူးချုပ်ကတိုက်တွန်းထားတာပါ။ရူရင်ဂျာဒုက္ခတဲ့အချက်အသေးပေါ်ပေါက်ခဲ့တဲ့၃နှစ်ပြည့်ချိန်မှာပဲအတွင်ရေးမှူးချုပ်ရဲ့ကြေညာချက်ထွက်လာတာဖြစ်ပါတယ်။အမေရိကန်ကနိုင်ငံတကာဘာသာရေးလွတ်လပ်မှုကော်မရှင် USCIRF ကလည်းရူရင်ဂျာရဲ့အပေါ်လူမျိုးတုံးအောင်လုပ်ပြီးတော့လူသားတို့အပေါ်ကျူးလွန်တဲ့အရာစွေးမှုတွေအတွက်မြန်မာစစ်တပ်ကတာဝန်ခံလောင်လုပ်ကိုင်ပေးဖို့အမေရိကန်နိုင်ငံခြားရေးဌာနကိုအဟုတ်လား25ရင်းနဲ့မှကြီးညာချက်ထုတ်တောင်းဆိုခဲ့ပါတယ်။ရူရင်ဂျာဒုက္ခတဲ့အရေးပေါ်ပေါက်တာ၃နှစ်ပြည့်ခဲ့ပေမဲ့သူတို့အပေါ်မြန်မာစစ်တပ်ရဲ့ရက်စတဲ့လို့ရသွေးဆက်ပြီးပေါ်ပေါက်နေတော့မယ်လို့လဲ USCIRF ရဲ့ကြီးညာချက်မှာဖော်ပြထားပါတယ်။ရူရင်ဂျာဆိုတဲ့အုံလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့နိုင်ငံတကာကဆွဆွဲနေတဲ့လောက်လူအခွင့်ရေးကျူးလွန်တာမရှိဘူးလို့ညင်ဆိုထားပါတယ်။ထိုင်းနိုင်ငံရဲ့ဥပဒေတွေကိုချိုးဖောက်ပြီးတော့ online ပေါ်မှာရေးသားဖော်ပြတာတွေကိုအရေးယူတာတွေတိုးမြင့်လုပ်ကိုင်သွားမယ်လို့ထိုင်းနိုင်ငံကပြောလိုက်ပါတယ်။ထိုင်းနိုင်ငံဘရင်စနစ်ကိုပွေဖန်ထားတဲ့အဖွဲ့တစ်ခုရဲ့ Facebook စာမျက်နှာကိုဖယ်ရှားဖြစ်ဖို့ထိုင်းတာဝန်ရှိသူတွေက Facebook company ကို PR ပေးလိုက်ပြီးနောက်တနေ့မှာပဲထိုင်းဝန်ကြီးတဦးကခုလိုပြောတာပါ။เ
ป็นขอบเขตดินแดนเหมือนเดิมนะครับผมได้พูดเมื่อวานว่าเราใช้คํา
ထိုင်းနိုင်ငံရဲ့အချုပ်အခြာအာဏာကိုကျွန်တော်တို့ကာကွယ်နေတာပါ။နိုင်ငံနယ်စပ်ဒေသတွေကိုကာကွယ်တာမျိုးမဟုတ်ပေမဲ့ထိုင်းနိုင်ငံရဲ့ Cyber လုံခြုံရေးကိုကာကွယ်တာဖြစ်ပါတယ်လို့ Digital စီးပွားရေးနဲ့လူမှုရေးဝန်ကြီးဌာနဝန်ကြီး Bahi Ponsi Punat Kanaga ပုတ်ထူးနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ဥပဒေနဲ့မကန့်ညီတဲ့ဖော်ပြချက်တွေပါတဲ့ဘလို့ Internet စာမျက်နှာမျိုးကိုမဆိုပိတ်ပစ်ဖို့တရားရုံးအမိန့်ကို48နိုင်အတွင်းရယူမယ်လို့လည်းပြောပါတယ်။သက်ဆိုင်ရာဆိုရှယ်မီဒီယာကုမ္ပဏီတွေအနေနဲ့ဒီအမိန့်ကို15ရက်အတွင်းမလိုက်နိုင်ရင်တရားရင်ဆိုင်ရမှာပါ။ထိုင်းအစိုးရရဲ့ဒီလိုဖိအားပေးမှုတွေကြောင့် Rialis Marketplace ဆိုတဲ့အုပ်စုကိုဖယ်ရှားဖြစ်ဖို့ Facebook ကတင်းနှင်းလာနေမှာသဘောတူခဲ့ပေမဲ့နောက်ပိုင်းမှာတော့ဒီကိစ္စကိုတေချာစဉ်းစားတုံ့တက်ပြီးတော့ထိုင်းအစိုးရကိုတရားရင်ဆိုင်သွားမယ်လို့ပြောပါတယ်။အဖွဲ့ဝင်တသန်းကျော်ရှိတဲ့ဒီ Facebook စာမျက်နှာကိုဂျပန်နိုင်ငံမှာနေထိုင်တဲ့ထိုင်းနိုင်ငံသားတက်ဒိုဆီယာအသက်49နှစ်အရွယ် Harvin Chacha Vaphophong ကထိုင်းရဲ့တဲဦးစမိုင်းဘီယင်းစနစ်အကြောင်းဆွေးနွေးဖို့ April မှာတည်ထောင်ခဲ့တာပါ။ထိုင်းနိုင်ငံမှာဘီယင်းစနစ်ကိုမဝေဖန်နိုင်အောင်တင်းကြပ်တဲ့ဥပဒေတွေချမှတ်ပြီးတော့ပြစ်မှုကျူးလွန်ရင်ထောင်နှံ15နှစ်အထိပြစ်ဒဏ်ပေးနိုင်တာဖြစ်ပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ခုတော့ပြည်တွင်းသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လင့်သွားမှာပါ
။ရခိုင်ပြည်နယ်မှာအများစုအပါအဝင်မြန်မာနိုင်ငံမှာ24နာရီအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်သူ100အထိအတည်ပြုခဲ့တာကြောင့်အများပြည်သူကြားသတိထားဖို့ကျန်းမာရေးပညာရှင်တွေသတိပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ကျန်းမာရေးနဲ့အောက်စားဝင်ကြီးဌာနရဲ့မနေ့ညနဲ့ဒီကနေ့မနက်ထုတ်ပြန်ချက်အရလူပေါင်း100အထိစံချိန်တွေကူးစက်ခဲ့တာကြောင့်အထူးသတိထားကြဖို့ကျန်းမာရေးပညာရှင်တွေသတိပေးနေကြတာပါ။ရခိုင်ပြည်နယ်တစ်ခုထဲမှာသတင်းပတ်အနေငယ်အတွင်းကူးစက်သူ100လောက်ရှိနေတာကြောင့်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါဒုတိယလှိုင်းအစဖြစ်နေပြီလို့ဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါရစေ
။လက်ရှိမှာဆိုလို့ရှိရင်တော့ဒါဟာဒုတိယလိုင်းအစလေးလို့ပြောမယ်ဆိုရင်ပြောလို့ရတယ်။လိုင်းဆိုတာမျိုးကတော့လိုင်းတသေးလေးလဲလိုင်းမယ်။လိုင်းကြီးလဲလိုင်းမယ်ဆိုရင်ဒါဟာဒုတိယဆိုင်ကလေးစပြီးတော့တက်လာတယ်လို့ပြောလို့ရတယ်။ယောဂတခုရဲ့သဘောတဘာဝကသူဟာဒီလိုဆက်ဖြစ်စမှာဆိုရင်ဒီလိုထောင်တက်တယ်သူ့ရဲ့ line graph ကကိစ္စရာတွေ့နေဦးမှာပဲ။တစ်ချိန်တိုင်းကတခုရောက်သွားမယ်။တေချာထိမ့်ထုတ်နိုင်မယ်ဆိုလို့ရှိရင်သူကတန့်သွားမယ်။တန့်သွားရင်နောက်ပိုင်းကျလို့ရှိရင်ကျသွားမယ်။ဒါဟာသူ့ရဲ့ body အရာဆိုဒီလိုဖြစ်မှာ။အခုကတော့တက်နေတဲ့အချိန်ပေါ့ဘာဖြစ်လို့လဲဆိုတော့ယောဂဘုကုဆတ်မှုတွေကတယောက်နဲ့တယောက်ကရှိနေနိုင်တဲ့အချိန်တိုင်းတာမှာဆိုလို့ရှိရင်ဒါဟာကုဆတ်မှုကများနေတယ်ပေါ့နော်ဒီလိုများနေတော့ဒါဟာဒုတိယလိုင်းအစဒါဆိုပြောလို့ရတယ်ဒါတော့ဒီဒုတိယလိုင်းအစကိုလိုင်းအကြီးကြီးမဖြစ်သွားအောင်နောက်တစ်ခုကကျတော့နော်လိုင်းတွေဟိုပေါ့နော်လိုင်းအကြီးရနေပြီးတော့ဖြစ်ပွားကုဆတ်မှုတွေဆုံးမှုတွေအများကြီးမဖြစ်အောင်ပေါ့ကွာအလုံးမှာတာဝန်ရှိတာပေါ့နော်
လူနာသစ်တွေထဲမှာအတီးပြူလူနာနဲ့ထိတွေ့မှုရှိခဲ့တဲ့အတွက်အသွာလာကန်သက်စောင့်ကြည့်နေတဲ့ရခိုင်ပြည်နယ်မြောက်ဦးမြို့က2လအရွယ်ကလေးငယ်တအူးနဲ့ပါဝင်ပါတယ်။ယောဂဘူးတွေ့တဲ့လူနာသစ်တွေရဲ့အခုလိုလာသားအရွယ်ကလေးငယ်ပါလာတာကြောင့်ကလေးလူကြီးမျိုးရဲ့ယောဂကုသမှုအနေအကိုသတိထားကြဖို့ကလေးအထုကုဆရာဝန်ပါမောက္ခဒေါက်တာစောဝင်းကတိုက်တွန်းထားပါတယ်
။ဒီကိုဗစ်ကတော့လူကြီးကိုကူးနိုင်တယ်လို့ကလေးကိုလည်းကူးနိုင်တယ်ပေါ့။အဲတော့ကလေးကကြတော့ဘာကောင်းလဲဆိုတော့ကလေးကတော့ယောဂဖြစ်လို့ရှင်တဲ့ကူးဆက်ခံရပေမဲ့သိပ်ပြီးတော့ပြင်းထန်နေမှရှိဘူးယောဂလက္ခဏာလည်းမပြတာများတယ်ပေါ့နော်ကြားတဲ့ကလေးတွေမှလည်း ြင်းထန်လေးတိုက်ပြီးတော့နည်းပါတယ်အဲ့တော့မိခင်ကနှုတ်တိုက်လို့ရှိရင်နှုတ်ထဲမှာတော့ကိုဗစ်ကတော့မပါဘူးဒါပေမဲ့မိခင်နှုတ်တိုက်မယ်ဆိုရင်တော့နှာခေါင်းအုပ်နဲ့တိုက်ရမယ်အဲ့နှုတ်မတိုက်ခင်တော့ဘာလို့မှဆိုနှက်ကိုတခြားဆေးအဲ့လိုတော့
အတီးပြူလူနာရီနဲ့ထိတွေ့မှုမရှိပဲကူးဆက်သူတွေပါတွေ့ရှိနေရတာကြောင့်လူလူကျန်းမာရေးအတွက်အန္တရာယ်ရှိတယ်လို့လည်းဒေါက်တာစောဝင်းကသတိပေးထားပါတယ်ကိုဗစ်ဒုတိယလှိုင်းမှာကူးဆက်နေတဲ့ virus ပိုးဟာကူးဆက်နှုန်းဆယ်ဆမြန်နဲ့မျိုးပီစားဟုတ်မဟုတ်ဆိုတာကိုစေတူတင်နာဦးစီးဌာနကစစ်ဆေးနေပါတယ်အခုရောဂါပိုးကူးဆက်ခံရသူတွေမှာပြင်းထန်တဲ့လက္ခဏာမတွေ့ရတာကြောင့်ဒီ virus ဟာကူးဆက်မှုမြန်မြန်ပဲပြင်းထန်မှုလျော့နည်းနိုင်တယ်လို့လည်းကျန်းမာရေးပညာရှင်တွေကယူဆနေပါတယ်ကျန်းမာရေးနဲ့အောက်စားဝင်ကြီးဌာနကတော့ကိုဗစ်ကပ်ရောဂါကာကွယ်ရေးထုတ်ပြန်ထားတဲ့သတိပေးချက်တွေနဲ့ဒေသန္တရညွှန်ကြားချက်တွေကိုအတိအကျလိုက်နာကြဖို့လည်းတိုက်တွန်းထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်။မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်မှုတွေတိတိတသားတိုးလာနေတာကြောင့်မကြသေးရင်ကမှပြန်ဖွင့်လိုက်တဲ့အခြေခံပညာအထက်တန်းကျောင်းအလုံးကိုမနေ့ပိုင်းကစပြီးပြန်ပိတ်ဖို့စီစဉ်နေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထောမှာကိုဗစ်ကပ်ရောဂါတကြောပြန်ကူးစက်မှုပြန်ဖြစ်လာတာကြောင့်တနိုင်ငံလုံးကအခြေခံပညာအထက်တန်းကျောင်းအလုံးကိုဩဂတ်စ်လ28ရက်မနက်ဖြန်ကစပြီးရက်အကန့်အသတ်မရှိယာယီပိတ်ထားဖို့စီစဉ်နေတာပါ။ရောဂါကူးစက်မှုတွေကိုကာကွယ်ဖို့ COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဗဟိုကော်မတီကဒီကနေ့ပဲပညာရေးဝန်ကြီးဌာနကိုအကြောင်းကြားလာတဲ့အတွက်သက်ဆိုင်ရာပြည်နယ်နဲ့တိုင်းတွေကတာဝန်ရှိသူတွေကိုထပ်မံညွှန်ကြားထားတယ်လို့အခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မဝင်းကပြောပါရစေ။
ဒီကြောင်းနေရာအခုပဲ12နာရီခွဲလောက်ကပဲကိုဗစ်ပိုးကော်မတီကနေပြီးတော့တိုင်းဒေသကြီးဆိုရာဖွဲ့ဒီအားလုံးနဲ့ပြည်အဝိဌာနကိုအကြောင်းကြားထားတယ်။စာတော့ဆရာတို့စီမရောက်သေးဘူး။ဝန်ကြီးရုံးကနေမှဆရာတို့ကိုပြောလို့ဆရာတို့ကနေတစ်ဆင့်တိုင်းပြည်မှုတွေအားလုံးကိုနေပြည်တော်မှနေ့ကစပြီးတော့ဖွင့်လက်စဖြစ်နေတဲ့တက်တန်းစင်းတဲ့အကြောင်းဆိုရာကြောင်းဘက်ကကြောင်းကိုပိုင်ကြောင်းအားလုံး6526ကြောင်းအားလုံးနဲ့ဆရာမနေ့ကစပြီးယာယီပိတ်ပါတယ်နော
်ကိုဗစ်ကပ်ရောဂါကြောင့်အခြေခံပညာကျောင်းတွေကိုပုံမှန်ကျောင်းဖွင့်ချိန်အတိုင်းမဖွင့်နိုင်ပဲတစ်လကျော်နောက်ကျပြီးမှပြန်ဖွင့်နိုင်ခဲ့တာပါဒါပေမဲ့လည်းအခုတခါကူးစက်မှုတွေတကြော့ပြန်ပြန်ဖြစ်လာတာကြောင့်ကျောင်းတွေဖွင့်ပြီးတစ်လကျော်အကြာမှာပဲပြန်ပိတ်လိုက်ရတာပါဇူလိုင်လကစပြန်ဖွင့်နေတဲ့ကျောင်းတွေမှာတော့ကျန်းမာရေးအတွက်ကြိုတင်ကာကွယ်ရေးအစီအစဉ်တွေနဲ့ပြင်ဆင်ထားတယ်လို့လည်းဒေါက်တာတင်မဝင်းကပြောပါတယ
်ကျောင်းစီကိုကျောင်းသားဆိုရင်တော့ကျောင်းသားလိုဆရာမတို့ရုံးဝန်နဲ့လို့ဆိုရင်တော့ဆရာဦးစီကိုထူးခြားဖြစ်စဉ်တက်တယ်ပေါ့ကွာအခုရောဒါတော့မတက်သေးဘူးပေါ့နော်ဆရာမတွေလည်းဆရာတို့သတင်းတော့ရတာပေါ့ဒါပေမဲ့သတင်းတော့မတက်သေးဘူးအဲအကြောင်းတွေအားလုံးလည်းတေးချာစနစ်ကျလုံးလို့ကံအလျော်စွာအကြောင်းတွေကူးဆက်တယ်ဆိုတာမဖြစ်တော့တာပေါ့
အခုနောက်ဆုံးကူးဆက်မှုတွေအများဆုံးတွေ့နေရတဲ့ရခိုင်ပြည်နယ်မှာတော့ပြီးခဲ့တဲ့သတင်းပတ်တည်းမှာပဲကျောင်းတွေအလုံးကိုပိတ်ထားရပါတယ်ပြီးခဲ့တဲ့ဇူလိုင်လတဲ့နိုင်ငံတော်ဝန်ကအထက်တန်းကျောင်းတွေပြန်ဖွင့်ရမှာကြံနေသေးတဲ့ယာနှင့်ချီတဲ့ကျောင်းတွေနဲ့အလယ်တန်းကျောင်းတွေကိုပြန်ဖွင့်နိုင်ဖို့စီစဉ်နေချိန်မှာပဲအခုလိုကျောင်းတွေကိုပြန်ပိတ်လိုက်ရတာဖြစ်ပါတယ်ရှင်ကျွန်မအင်တနာထွန်းပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
် UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှုVOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ကွန်ဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတဲ့ရခိုင်ပြည်နယ်ကနေမကြသေးခင်ကပြန်လာတဲ့သူတယောက်ထံမှာကိုရိုနာဗိုင်းရပ်ကူးစက်နေကြောင်းအတည်ပြုခဲ့ပြီးနောက်ထိတွေ့ဆက်ဆံသူတွေကိုအသွားလာတွေကန့်တတ်လိုက်တယ်လို့ရောဂါကူးစက်မှုကာကွယ်တဲ့အနေနဲ့လွှတ်တော်မှလည်းတရင်သမားတရင်ယူခွေယာယီတမ်းမြစ်ထားလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်မအာကနွန်ပါရခိုင်ပြည်နယ်စစ်တွေကနေမွန်ပြည်နယ်မော်လမြိုင်မြို့ကိုပြန်ရောက်လာတဲ့အသက်55နှစ်အရွယ်အမျိုးသမီးမှာကိုရိုနာဗိုင်းရပ်ကူးစက်နေတာတွေ့ရှိခဲ့ရပြီးနောက်ထိတွေ့ဆက်ဆံသူတွေကိုလည်းစောင့်ကြည့်စစ်ဆေးဖို့အသွားအလာတွေကန့်တတ်လိုက်တာပါမွန်ပြည်နယ်အပြင်တခြားတိုင်းနယ်ပြည်နယ်တွေမှာထိတွေ့ဆက်ဆံခဲ့သူတွေကိုလိုက်လံစုံစမ်းပြီးစောင့်ကြည့်ဖို့လည်းစီစဉ်နေတယ်လို့မွန်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးမှုဒေါက်တာထွန်းအောင်ကြည်ကပြောပါတယ်
ဝိုင်းမိုင်းကွန်တက်ကဒီမှာဝန်နေတဲ့ကွာရန်တီးယားဆေးရုံကွာရန်တီးယား9ရက် CVFU က32ရက်32ရက်ကဒီမှာ CVFU ဝန်တာပေါ့ ငါးဦးကရန်ကုန်ပြန်ပါသွားလို့ရန်ကုန်နဲ့ချိတ်လုံနေတယ်။အဲ့တော့ဒီဘက်ကသူကမန္တလေးမင်းနဲ့ပြန်ပါလာလေမန္တလေးမင်းကလည်းအဲ့ဒီကတော့ဒီမှာမော်လမြိုင်အခြေဦးရဲ့ရန်ကုန်ပြန်သွားတာငါးဦးရဲ့ဆို73ဦးရှိတယ်။အဲ့ဒါရန်ကုန်နဲ့ချိတ်လုံနေတာ။ဟိုဘက်ကရခိုင်ဘက်ကသူလေနဲ့သွားတယ်လေအဲ့ဒါကြီးလည်းလမ်းချိတ်လုံနေပါလား
။ရခိုင်ပြည်နယ်မှာအများစုအပါအဝင်24နိုင်ရဲ့အတွင်းမြန်မာနိုင်ငံမှာကူးစက်မှုတရားကိုကျန်းမာရေးနဲ့အကစားဝန်ကြီးဌာနကအတည်ပြုရမှာမော်လမြိုင်ကလူနာလဲပါလာခဲ့တာပါ။မော်လမြိုင်မြို့မှာကူးစက်မှုအတည်ပြုခဲ့တဲ့မနေ့ကပဲလူနာဖြစ်သူတွာလာခဲ့မှုတဲ့နေရာတွေကိုပို့တန့်စေဖြန့်ပြီးနေအိမ်ဝန်းကျင်မှာလည်းအတွာလာတွေကိုကန့်တတ်တားမြစ်ထားတယ်လို့ဒေသခံအရေးပေါ်ကဲဆေးရေးအတင်းဥက္ကဋ္ဌဦးထွန်းရွှေကပြောပါတယ်။
ကျမနဲ့ဆက်တဲ့လူတွေကိုဆယ်မျိုးနဲ့ဆောင်ပါတော့အဲ့ဒီကိုပို့တယ်ပို့ပြီးတော့အဲ့ဒီအိမ်တွေကိုကျွန်တော်တို့ကအမိသားရက်ခံပြီးတော့ဟိုထဲမှာအပြင်မထွက်ကြဘူးနောက်ရက်ွက်လူကြီးကိုခေါ်ပြီးတော့ရက်ွက်လူကြီးကအဲ့ဒီအိမ်ရဲ့စာဝတ်လူကြီးကိုဝိုင်းကူညီပေးဖို့ပေါ့နော်စီစဉ်ပေးခဲ့ပါတယ်ပြီးတော့ကျွန်တော်ပို့သက်စီအဲ့ဒီအိမ်ပတ်ဝန်းကျင်တွေကိုပို့သက်စီချမ်းပါတယ်သူမော်မန်ရောက်ပြီးတော့အိုးဆင်းသွားတယ်အိုးဆင်းမှာခေါင်းဆော်တယ်22ရက်နေ့မှလို့ကြားတယ်။နောက်ပြီးတော့ဈေးကြီးသွားတယ်။နောက်အစုပါတစ်ခုသွားတယ်။အဲ့ဒါလိုပေါ့နော်။တက္ကသိုလ်ဆက်ဆဲတို့ဘာလို့လဲသွားလိုက်သေးတယ်
။လူနာတက်သူအတိပြုပြီးတဲ့နောက်မှာပဲမွန်ပြည်နယ်လွှတ်တော်အစည်းအဝေးကိုသတင်းမီဒီယာတွေတက်ရောက်သတင်းရယူနေတာတွေကိုလည်းတားမြင်လိုက်ပါတယ်။တိုက်ရောကာကလကန့်တတ်ချက်တွေနဲ့အညီသတင်းသမားတွေကိုလွှတ်တော်မှသတင်းယူခွင့်ပေးထားပေမယ့်အခုအခါကူးစက်မှုတွေတကြောပြန်တွေ့လာရတဲ့အတွက်ကြိုတင်ကာကွယ်တဲ့အနေနဲ့ကန့်တတ်လိုက်တာလို့လည်းမွန်ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဒေါက်တာအောင်နေဦးကပြောပါတယ်။
မနေ့ကကြတော့ပုံဖွဲ့နဲ့ထူးခြားတဲ့အနေထားမျိုးဖြစ်လာတယ်ပေါ့နော်စစ်တွေကနေရခိုင်ပြည်နယ်နဲ့ပြန်လာတဲ့ဒီဝန်ထမ်းတယောက်ကနေပြောဒီပေါ်ဆက်အနေထားမျိုးဖြစ်လာတယ်ပြီးတော့သူရဲ့ဟိုဆက်နွယ်တဲ့သွားလာလှောက်ရှားမှုတွေကလည်းသက်ဆိုင်ရာဌာနတွေကတော့လိုက်လံနေစေဖြစ်တယ်ပေါ့နော်ဒီချိန်မှာကျွန်တော်တို့ဘက်ကလည်းတိတ်အသင့်ရဲလို့မကောင်းတော့ဘူးလို့ဒါကျွန်တော်သိမြင်ပြီးတယ်အဲ့ကြောင့်မို့ဖက်ကလည်းကျွန်တော်တို့ဒီလွှတ်တော်ရဲ့လွှတ်တော်စီဝေးတွင်မှာဆွေးနွေးပြပြချက်တွေအကုန်လုံးကျွန်တော်တို့တိုက်ရိုက်ထောက်လွှင့်မှုလည်းလောက်ထားပေးတယ်ဆိုတော့ဒီသတင်းအဖွဲ့တွေအနေနဲ့တက်ရောက်ပြီးသတင်းရယူခြင်းကိုခဏလောက်တော့တိခိုင်တိုင်းငါထားကြဖို့ဆိုပြီးတော့ကျွန်တော်တို့ကပန်ကြားပြထောက်လိုက်တဲ့ပုံပေါ့နော်
ကဲယောဂါစာချိန်ကစားလို့မွန်ပြည်နယ်မှာအခုနောက်ဆုံးလူနာတက်အပါအဝင်အတိပြုလူနာ၈ယောက်ရှိသွားပါပြီ။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့မနေ့မနေ့ပိုင်းထုတ်ပြန်ချက်အရမြန်မာနိုင်ငံမှာတော့ဒေဆုံးသူ၆ဦးအပါအဝင်ကူးစက်သူ954ဦးအထိရှိနေပါတယ်ရှင်။ကျမအကနုံရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုစတင်ချိုးလာအောင်တိုးလာတာကြောင့်ကျင်းပဖို့လာပိုင်းလောက်ပဲလိုတော့တဲ့ရွေးကောက်ပွဲအပေါ်ရိုက်ခတ်လာမှာကိုစိုးရိမ်မှုတွေလည်းထပ်ပေါ်လာနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ရခိုင်ပြည်နယ်မှာအများစုအပါအဝင်ကိုဗစ်ရောဂါကူးစက်သူအတိပြုလူနာ24နာရီအတွင်း100လောက်ထိတိုးလာတာကြောင့်ကူးစက်မှုတွေကိုထိန်းချုပ်သွားဖို့သွားလာလှုပ်ရှားမှုတွေကိုလည်းကန့်တတ်လာကြပါတယ်။ကယောဂါကာဝယ်ထိန်းချုပ်ရေးအတွက်ကန့်တတ်မှုတွေကြောင့်ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာထိခိုက်လာမှာစိုးရိမ်ကြောင်းရွေးကောက်ပွဲဆောင်ကြည့်လှုပ်ရှားမှုအဖွဲ့ဖြစ်တဲ့အောက်ချင်းအဖွဲ့အမှုဆောင်ဒါရိုက်တာဦးချန်လျံကပြောပါတယ
်။အများကြီးတရားမှုကရှိလာမယ်လို့ကျွန်တော်တို့ယူဆတယ်။မြစ်ဆက်ဒီတာမှာရှိတဲ့ကျွန်တော်ရဲ့ observatory ဆိုတာကျွန်တော်သင်တန်းပြုလုပ်နေတာဖြစ်ပါတယ်။ဒီဥပမာဒီခန့်ဒီနေကကျွန်တော်တို့ဘယ်လိုဖြစ်ခေါ်ဆောင်ရတယ်ကြာကိုခေါ်လို့မရတော့နေနေစိတ်တက်ရတဲ့ပုံလေ။ဆုံးမကောင်းတဲ့ဒီ commission တက်ကြတဲ့ social distance ဆိုတဲ့ဒီဈာမရေးဆိုင်စမ်းပတ်ချက်နဲ့အညီလို့ပြောကြည့်ပါမယ်တော်တော်များများအခန့်တားရဲ့ဆက်ဆဲရည်အများကြီးသုံးနေတယ်လို့ကျွန်တော်တို့အဲ့လိုပဲပြောဆက်တယ
်အစောပိုင်းမှတုန်းကမြန်မာနိုင်ငံမှာယောဂကုသမှုကြီးရောကြလာတာကြောင့်မြန်မာတောင်ရှိသူတွေကလူ30အထိစုဝေးခွင့်အပါအဝင်ကာယောဂကာလာကန့်တတ်ချက်တွေကိုပါရှော့ပေါက်ပြီးခဲ့တာပါဒါပေမဲ့လည်းရွေးကောက်ပွဲအတွက်စီယုံရေးစင်ဝင်ရောက်ဖို့ရပ်ပိုင်းအလိုမှာပဲတကြောပြန်ကုသမှုကြီးကြောင့်အခက်ကြုံရမှာစိုးရင်တယ်လို့လာမယ့်ရွေးကောက်ပွဲမှာပြန်လည်ရှင်ပြိုင်ဖို့ပြင်ဆင်နေရဲ့တချင်တိုင်းရင်သူတော်တွဲဘူးကပြောပါတယ
်ဆက်ဆက်ကာလဖြစ်တဲ့ဒီနောက်ကုန်ပေါ့နော်ဒီလိုအခြေအနေနဲ့ဆိုကျမတို့ကဘလို့မှလူများများနဲ့ဘာလို့စီယုံဖို့မလဲဘူးအဲ့တော့အိမ်ကစင်းသူသူတို့လိုက်ကြောဖို့ဆိုတယ်သူများရဲ့မြို့ကြီးမှာဘလို့မှမလွယ်ဘူးပေါ့နော်ခါကျတော့သူရမဖွဲ့နိုင်တဲ့ပါတီတော်ဆက်ချင်းရှိပါတယ
်ရခိုင်ပြည်နယ်ကကူးစက်မှုတွေအများစုတွေ့နေရတဲ့စစ်တွေမှာတော့ညမထွက်ရအမိန်ထုတ်ပြန်ထားသလိုသွားလာလှုပ်ရှားမှုတွေကိုလည်းကန့်တတ်ထားပါတယ်ဒီလိုအခြေအနေမျိုးတွေကြောင့်လာမယ့်ရွေးကောက်ပွဲအပေါ်ရိုက်ခတ်လာနိုင်တယ်လို့လည်းရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးဦးသူရင်ထွတ်က VOA ကိုပြောပါတယ်
ဆယ်မှာရှိမှာဆိုင်တော့ ဘာဆိုချစ်ဒစ်တန်စင်းနဲ့တင်ကိုသူကတော်တော်ကြောက်နော်
သူညနေတဲ့တော့ထွက်ထွက်လာမှာပါအခုတော့ဆိုတော့ဒါရင်နံပါတ်တက်ရောဒေတာနဲ့တော့အခြေအနေရှိမှာကျွန်တော်တို့ဘက်ကတော့ဒီဘွားတာတော့ပြင်လာတယ်စင်လာတော့လုပ်တာပါလေ
ကိုဗစ်ယောဂါစိုးရိမ်မှုတွေတိုးလာနေချိန်မှာရွေးကောက်ပွဲလုပ်ငန်းစဉ်တွေအပြောင်းအလဲရှိမရှိသိနိုင်ဖို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကို VOA ကဆက်သွယ်ခဲ့ပေမဲ့ဖုံးဖြေကြားခြင်းမရှိပါဘူး။နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီ90ကျော်နဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေပါဝင်ရှင်ပြိုင်ဖို့ပြင်ဆင်ထားပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ။ရန်ကုန်ကနေပြည်ပို့ထားတာပါ။
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်။မလေးရှားနိုင်ငံမှာကက်ယောဂါကာလအခက်အခဲကြုံနေရတဲ့မြန်မာနိုင်ငံသားတွေကနေရပြန်ခွင့်ရသူတွေရှိနေတယ်လို့ဖန်ဆီးခံရသူတွေလည်းရှိနေတဲ့အကြောင်းပြောပြပါမယ်။ကျမမအေးမှာပါ။မလေးရှားနိုင်ငံမှာကိုဗစ်ကာလကန့်တက်ချက်တွေကြောင့်အလုတ်ကင်တွေရပ်နားထားရခြင်းအလုတ်ကင်နဲ့စားဝတ်နေရေးအခက်အခဲကြုံနေရတဲ့မြန်မာနိုင်ငံသားတွေကိုနှစ်နိုင်ငံတာဝန်ရှိသူတွေကြားညှိနှိုင်းပြီးနေရပ်ပြန်ပို့ပေးတာအခုဆိုရင်2000ကျော်ရှိနေပြီဆိုပြီးမြန်မာတန်ရုံတာဝန်ရှိသူတွေကပြောပါရယ်ကိုစိတ်နဲ့ကိုဒီနေ့နေရပ်ပြန်သူတွေထဲမှာတော့ကျန်းမာရေးမကောင်းသူတွေနဲ့ကိုဝင်ဆောင်တချို့ပါပါဝင်ကြောင်းကွာလာလမ်ပူမြို့ကမြန်မာတန်ရုံအလုတ်သမားတန်ရာရှိဦးအောင်စောမင်းကပြောပြပါရယ်
ငါလာပိုင်းရှိရနေရတဲ့စပြီးတော့
ဟုတ်ကဲ့
ဒီနေ့အချိန်ကြီးပေါ့။ဒီနေ့လည်းစီမပါပေါ့နော်။2040ခုရောက်ဒီနေ့100ကျော်ပါ160ကျော်2000ကျော်အစုစုပေါင်းဟာကိုပြောတာ။နှစ်ကြိမ်သုံးကြိမ်ထွက်တဲ့ဟာလေ။နောက်တစ်ခုကဒီစစနာ2040ခုရောက်တဲ့မှာအဲဒီကန့်က391ယောက်ပါပါတယ်။အကုန်ပေါ့နော်။ဟိုပါပဲ။အဓိကတော့မလေးရှားလူမျိုးတွေ10ယောက်300ယောက်လောက်ပါတယ်။ကျွန်တော်တို့မြန်မာတော့အလူသမားတွေပါတယ်။အလဲဗီဇာသမားနည်းနည်းပါလိမ့်မယ်နောက်တစ်ခုကအချို့တွေတင်မောလာပါတယ်ဟိုအဓိကတော့ကျမကြီးနဲ့ဟိုကိုဝင်တယ်တွေတော့တန်ရုံဦးစားပေးအနေနဲ့တော့ဖက်ပေးနေပါဆောက
်တစ်ချိန်တည်းမှာပဲမြန်မာနိုင်ငံသားတွေအပါအဝင်တရားမဝင်နေထိုင်နေသူတွေကိုတော့မလေးရှားအနာပိုင်တွေကစစ်စင်ရေးတွေနဲ့ရှာဖွေဖမ်းဆီးနေပါတယ်ခန့်မှန်းကျင်မြန်မာနိုင်ငံသား3000လောက်ရှိတဲ့ပြည်နယ်မှာလဲမကြသေးခင်ရက်တွေကတရားမဝင်နေထိုင်နေသူမြန်မာနိုင်ငံသားတွေဖမ်းဆီးခံရတာတွေရှိနေတယ်လို့လဲမလေးရှားအခြေစိုက်ဒါနကုတလနိုင်ရေးကူညီမှုအသင်းရဲ့ဥက္ကဋ္ဌကိုရဲမင်းထွန်းကပြောပြပါတယ်
မော်ဘီယံဒီယံပလာဇာတည်းဒီပတာဝတ်ထဲမှာတော့ကျွန်တော်တည်းလာတော့ပါလေကျွန်တော်တော့ကြားတော့ဟုတ်ကဲ့ပါမလို့ဆင်းနေတော့များတယ်ပေါ့
မြန်မာတန်ရုံးကိုစားပြုပြီးထိမ့်သိမ်းစခန်းတွေကမြန်မာတွေကိုအကူအညီပေးနေတဲ့ကိုတီးယားမောင်မောင်ကလည်းမလေးရှားမှာနေမြေလိုက်အဖမ်းဆီးတွေရှိနေသေးတယ်လို့လည်းဆိုပါတယ်
ဟိုနေမြေနဲ့တူပါတော့ဆန်းကကြီးတာတော့ဒီတိုင်းငိန်သွားတာမျိုးတော့မဟုတ်ဘူးပေါ့ကျရှိနေသေးတယ်ဟုတ်အာပြီးကြတဲ့ရက်ကတော့ကျွန်တော်တို့ဟိုပီနန်ဘက်မှာလည်းဟိုဖမ်းသွားတာမျိုးတွေရှိတယ်ပေါ့နော်နောက်ပြီးတော့ဒီကျွန်တော်တို့ကောလာလမ်ပူအပိုင်းထဲမှာလည်းဖမ်းတာတွေရှိတယ်ပေါ့နေမြေနဲ့တူအနည်းနဲ့များတော့ဖမ်းတာစီးတာတွေတော့ရှိနေသေးတယ
်ခမန်းကျင်မြန်မာနိုင်ငံသား9သိန်းခွဲလောက်လှုပ်လှုပ်ကန်နေတဲ့မလေးရှားနိုင်ငံမှာကက်ယောဂါကာလကန့်တက်ချက်တွေကြောင့်အလုတ်ကင်နဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတာပါကဲယောဂါကာလအခက်အခဲတွေကြားထဲမှာပဲမြန်မာနိုင်ငံသားတွေတဲကကိုကိုကိုအဆုံးစီရင်ခဲ့သူ14ဦးရှိခဲ့တယ်လို့နေရပြန်ဖို့တရားမဝင်နီလန်းတွေကနေကြိုးပမ်းရာကနေဖမ်းဆီးခံရသူတွေလည်းအများအပြားရှိနေပါတယ်ရှင်ကျမမအေးမှာပ
ါကိုဗစ်ကက်ယောဂါကာလမှာတက္ကသိုလ်တွေပိတ်ထားတာကြောင့်ကျောင်းသားတွေပညာသင်ယူနိုင်မဲ့အခွင့်အလမ်းရနိုင်ဖို့ရည်ရွယ်တဲ့အွန်လိုင်းဆွေးနွေးပွဲအကြောင်းကိုပြောပြချင်ပါတယ်ကျမအိန္ဒနာထွန်းပါမြန်မာနိုင်ငံကတက္ကသိုလ်ပေါင်း90ကျော်ကကျောင်းသားတွေနဲ့နိုင်ငံတကာကျောင်းသားတွေပါဝင်ပြီးကက်ယောဂါကာလပညာသင်ကြားရေးမှာကြုံနေရတဲ့အခက်အခဲတွေကို 21st Century Skill 21ရာစုခေတ်ကျွမ်းကျင်မှုအရေးအချင်းဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးခဲ့ကြတာပါမြန်မာနိုင်ငံကကျောင်းသား900ကျော်နဲ့နိုင်ငံတကာကကျောင်းသားတစ်သားစီကျော်တို့ကက်ယောဂါကာလအတွေ့အကြုံတွေနဲ့စိန်ခေါ်မှုတွေကိုကြော်လွားနိုင်မဲ့နည်းလမ်းတွေကိုအပြန်အလှန်ဆွေးနွေးဖလှယ်ခဲ့ကြတာလို့လည်းဆွေးနွေးပွဲစီစဉ်သူဒေါ်ရင်လက်လက်သွင်းကရှင်းပြပါတယ်
အဲတက်တူတွေကလည်းအစုံပဲဟိုနိုင်ငံတွေကလည်းဂျပန်ဂျာမနီပြီးတော့မလေးရှားအင်ဒိုနီးရှားဖိလစ်ပင်းနီပေါ်အိန္ဒိယ ari pono, turiale, utang dua siama, tong yang lau pai, senaya cang lai pono, we bawen bio suni cabai. Turu sim gong pede, turu ima weni ari pono, arau turu tehede, adu critical thinking ni, creativity loja pono, turu telani le lawen na facebook ma, tena critical thinking wo tiku be naiti na peto ipa pede na peto re idea li le.
ဒီဆွေးနွေးပွဲမှာတော့ယဉ်ကျေးမှုအစီအစဉ်ပြင်ကျောင်းသားတွေအနေနဲ့ကိုဗစ်ကာလမှာပညာရေးနဲ့ပတ်သက်လို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဘယ်လိုဖြေရှင်းကြမလဲဆိုတာကိုအဓိကခေါင်းစဉ်လေးခုနဲ့ဆွေးနွေးခဲ့ကြပြီးတော့အတွေ့အကြုံတွေကိုအပြန်အလှန်ဖလှယ်ခဲ့ကြတာဖြစ်ပါတယ်ရှင်ကျွန်မအင်တာနာထွန်ပါရှင်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ် 19ရောဂါ90ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00နာရီကနေ9:30ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ဗီဒီယိုရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်တို့ဖြင့်ဗီဒီယိုရဲ့ Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။သရရှိမှာကျွန်တော်ရုဆလန်နားဆင်ကြမှာတော့မြမအေးသုံးစားချက်အစီအစဉ်ဖြစ်ပါတယ်။မကြသေးမီကကျင်းပပြီးဆုံးသွားတဲ့22ရာစုပင်လုံးစရုပ် လုံးနိုင်တဲ့အခြေအနေ NLD ဆိုတာနောက်ဆုံးတက်တန်းခြေနေပါဒီပင်လုံးကြီးလာကန်နောက်ပြန်လျှော့မကြအောင်လို့နေရဲနေရာမှာရက်နေအောင်ပြန်တွန်းတင်ပေးရတဲ့ကြီးလာကန်လို့ပဲကျွန်တော်မြင်ပါတယ်သဘောတူညီချက်အစ်စ်တစ်ခုရသလားဆိုရင်တော့မရပါဘူးဆက်ဆွေးနွေးဖို့သဘောတူကြတယ်အရင်သဘောတူခဲ့တာတွေထပ်တည်ပြုတယ်ဆိုတဲ့အခါကျတော့အဲမှန်တမ်းအခြေအနေရအောင်ပြန်တွန်းတင်ပေးနိုင်တဲ့အဆင့်တော့ရှိနေမှာတင်ပါတယ
်နောက်အဖွဲ့ပေါင်းစုံတက်မလာတဲ့ကိစ္စမြောက်ပိုင်းမဟာမိတ်တွေတက်မလာတဲ့ကိစ္စအဲ့ကိစ္စကိုဘလောက်ထိအရေးပါသလဲသူတို့မပါဘဲကောညီညာရေးရှိကိုရွေးဖို့ဆိုတာရောဖြစ်နိုင်ပါရဲ့လားခင်ဗျာ
2017ခုနှစ်ငြိမ်းချမ်းလုပ်ငန်းစဉ်စတဲ့အခု10နှစ်လုံးလုံးလွှမ်းမိုးနေတဲ့ပြဿနာတော့အားလုံးပါဝင်ရေးဆိုတဲ့ပြဿနာပါပဲ။နော်ဒါပေမဲ့လက်တွေ့မှာအားလုံးကမပါဝင်နိုင်ဘူးဖြစ်နေတယ်။အဲ့တော့ကျွန်တော်အမြင်ကတော့အားလုံးပါဝင်မှကောင်းမှလားမကောင်းဘူးလားဆိုတာကိုဝယ်ဖြစ်စီလက်ရှိဒီဖွဲ့အင်းနဲ့ပဲဆက်ပြီးတော့ငငယ်သဘောတူချက်ယူသွားဖို့ဖြစ်စီဒီကိစ္စတွေအားလုံးကိုတော့ကျွန်တော်ဒီအားလုံးပါဝင်ရေးနဲ့ပတ်သက်တဲ့10နှစ်တာကာလကိုပြန်သုံးသပ် မှသာလေကျွန်တော်တို့အဖြစ်ထူထွက်လိမ့်မယ်လို့ထင်ပါတယ
်အဓိကအချင်းအလုံးပါဝင်နိုင်ရင်မှဘယ်ဟာကအခက်အခဲဖြစ်နေရလဲခင်ဗျာ
အဓိကတော့ကျန်တော့မြောက်ပိုင်းခုနှစ်ဖွဲ့အဓိကကျန်တဲ့ KNDB ကျန်တဲ့ရှစ်ဖွဲ့ကျန်တာပေါ့ဗျာနော်အဲ့တော့မြောက်ပိုင်းခုနှစ်ဖွဲ့ကလည်းပဲဒီမှာပါဖို့ဆိုလို့ရှိရင်ဒီဘယ်လက်ထရီထွားစီလေးဖွဲ့အရင်ဘယ်လက်ထရီရင်ထိုးလို့လေဒါမှမြောက်ပိုင်းခုနှစ်ဖွဲ့လုံးနိုင်ငံဆွေးနွေးရမှာဖြစ်တာ။ဒါဘယ်လက်ထရီထိုးချတဲ့လေးဖွဲ့မှာလေမထိုးရတဲ့လေးဖွဲ့စလုံးပေါင်းဆွေးနွေးမယ်ဆိုတဲ့အချိန်မှာလောလောဆယ်အေအေနဲ့ပတ်သက်ပြီးတော့သဘောတူညီမှုရဖို့ခက်ခဲနေတယ်။အဓိကကတော့ဒီအေအေတရှိခွင့်နဲ့ပတ်သက်တဲ့ပြဿနာဖြစ်တယ်။အကြမ်းဖက်ဖွဲ့စည်းပညာရေးပြဿနာဖြစ်တယ်။အဲ့တော့ကျွန်တော်တို့ကဒီမပါဝင်သေးတဲ့မြောက်ပိုင်းခုနှစ်ဖွဲ့ပြဿနာကိုနိုင်ငံရေးကဆွေးနွေးမယ်ဆိုလို့ရှိရင်တော့ကျက်ပြဿနာဖြစ်ရှင်းမယ်ပြဿနာ AA ပြဿနာဖြစ်တယ်အဲ့တော့ AA ပြဿနာကိုနိုင်ငံရေးကဖြစ်ရှင်းမယ်ဆိုလို့ရှိရင်တော့နိုင်ငံရေးကထပ်ပေါက်ပေးပြီးမှပဲဖြစ်ရှင်းလို့ရမယ်လို့ထင်ပါတယ
် AA TCA နဲ့ပတ်သက်ပြီးတော့လက်မခံနိုင်တဲ့အချက်ကဘာလဲလို့ဥပမာလို့စဉ်းစားမိပါတယ်တခြားအဖွဲ့နဲ့ဘာများထူးခြားနေလို့ AA TCA ကိုလက်မခံနိုင်တယ်လဲဆိုတော့အဖြစ်ရှာတွေ့ပါလားခင်ဗျာ
အဓိကကတော့ဗျာကျွန်တော်တို့1948နေပြီးတော့1980ဒီရခိုင်မှာပုံကံမှုတွေရှိပြီးတော့1980နောက်ပိုင်းမှာရခိုင်မှာဒီလက်နက်ငယ်ပုံကံမှုကမရှိခဲ့ဘူးနှစ်30လောက်တည်ငြိမ်တဲ့အချိန်တွေပြန်ဖြစ်တယ်အဲ့ဒီအချိန်တွေအောက်မှာအေးပြန်ပေါ်လာတဲ့အခါမှာတိုက်ပွဲတွေပြန်ဖြစ်လာတဲ့အခါမှာဒီအချိန်တို့အတွင်းမှာဒီအေးတပ်ဖွဲ့တရှိမှုတပ်မတော်ဘက်ကလည်းအတိမတ်ပြုပွဲမှာခက်ခဲနေတယ်ထင်ပါတယ်အဲ့ဒါကတော့အဓိက point အချက်ဖြစ်နေတယ်လို့ထင်တယ်ဒါမဲ့လက်တွေ့ဆွေးနွေးပွဲတွေမှာကြတော့အေးကိုတက်ဖြတ်ပြီးလက်နဲ့ချပါဆိုရင်ဒီခိစ္စက A ဘက်ကမဖြစ်နိုင်ဘူး။မဖြစ်နိုင်တဲ့အခါကျအေးတရှိမှုအလေးလက်နဲ့ကန်တဲ့တက်တည်းရဲ့တရှိမှုကိုအတိမတ်ပြုပေးရမယ်ဒီဘိုင်လက်ထရယ်ထိုးရင်အတိမတ်ပြုပေးမယ်ဆိုရင်အစောပိုင်းကလိုက်စားမှာခွင့်ပြုဘူးနဲ့နောက်ပိုင်းလိုက်စားမှာလည်းခွင့်မပြုဘူး။ဒီရခိုင်မှာလည်းခွင့်မပြုနိုင်ဘူးဆိုလို့ရှိလို့ရှိရင်အဲ့ဒါနိုင်ငံရေးကထပ်ပေါက်ပိတ်တယ်လို့ကျွန်တော်မြင်ပါတယ်။အဲ့လိုနိုင်ငံရေးကထပ်ပေါက်ပိတ်နေရင်တော့ကျွန်တော်နိုင်ငံရေးကပြဿနာဖြစ်ရှင်းနိုင်မှာမဟုတ်ပါဘူး
။ဟုတ်ကဲ့ဦးမောင်စိုးဒီညမှာကျွန်တော်စဉ်းစားမိတာ TNL တောင်ပလောင်အဖွဲ့ဟာလည်းပဲ AA နဲ့သိပ်ပြီးတော့မရှိမနှောင်းပေါ်ပေါက်လာတဲ့တနက်ကင်အင်အားစုလိုပဲထင်ပါတယ်။အဲ့ TNL တရှိမှုကြတော့သူတို့လက်ခံပါသလား။ဘာကြောင့်ပါလဲ
။အဲ TNL နဲ့ပတ်သက်ပြီးတော့သူသိပ်မပြောဘူး။သိပ်မပြောဘူးဆိုတဲ့ပြဿနာကအဲ့ area ကြီးတကယ်တမ်းကြတော့ဟို TNL မရှိခင်ကလည်းဒီ Arsenal စတက်တို့ပြည်သူစစ်တို့ဒီ KNA တို့လှုပ်ရှားနေ area ဖြစ်တာ။နော်အစိုးရရဲ့လက်နက်ငယ်ကြောက်ကြားဒေသဖြစ်တဲ့အခါကျတော့ TNA ကိစ္စကိုသိမ့်မပြောတာလို့ထင်ပါတယ်။ဒါပေမဲ့ကိုကန့်လုံဟာမျိုး2015မှာပေါ်လာတဲ့အခါကျတော့သူပြင်းပြထန်တန်ပြန်ပြီးတော့တုံ့ပြန်တာမျိုးရှိတယ်။ကိုကန့်ဟိုမော်တိုက်ရှိဘက်ကဒီဟိုဝိုင်းအေရိယာမှာပဲနေရာယူထားတာတွေ့ရပါတယ
်။ဟုတ်ကဲ့နောက်တစ်ခုကဒီပီနယ်ရီနဲ့ပတ်သက်ပြီးတော့ State Constitution ကိုဘောဟာအဖြစ်အတိပဲကွဲရလို့အခေါ်အဝေါ်လက်မခံကြဘူးတချို့ကပီနယ်အခြေခံဥပဒေလိုပဲခေါ်မယ်။ဖွဲ့စည်းပုံတော့မခေါ်ဘူးဆိုတော့ဒီကိစ္စနဲ့ပတ်သက်လို့တချို့ကတော့ဖွဲ့စည်းပုံဆိုတဲ့စကားပါလိုက်ခြင်းအပြင်အဓိပ္ပာယ်ပိုလေးနဲ့တဲ့ဒါစကားလုံးကိုကတ်ပြီးတော့ညင်းနေကြတော့တွေ့ရပါတယ်ဆိုတော့လက်တွေ့မှာအနှစ်သာရအပြင်ဘာကွဲတယ်လဲခင်ဗျာသူတို့ပြည်နယ်တွေရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုလုံးဝလက်မခံခြင်းတဲ့သဘောနဲ့ဒါကိုရရှိအောင်တောင်းမယ်ဆိုတော့အနှစ်သာရဖြစ်မယ်လို့ထင်ပါတယ်ဥမောင်စိုးသဘောသုံးသပါခင်ဗျာ
အဲ့ဟာလည်းပတ်သက်လာလို့ရှိရင်ဒီငင်းငယ်ဆွေးနွေးပွဲတွေမှာနှစ်ဖက်ကအခြေခံနှစ်ခုကမတူကြဘူးဗျ။နှစ်ဖက်စဉ်းစားတာ။တိုင်းရင်းသားတွေဘက်ကစဉ်းစားတာက၁ပင်လုံးညီလာခံဒီဆုံးဖြတ်ချက်ဒီကံပေါ်မှာဒီနိုင်ငံတော်ပေါ်လာတယ်။ကျွန်တော်တို့ဒါကြောင့်နိုင်ငံကိစ္စဆွေးနွေးပွဲတွေကိုဒီပင်လုံးဘောလုံးရဲ့အခြေခံပေါ်မှာဆက်သွားမယ်လို့တိုင်းရင်းသားတွေကစဉ်းစားတယ်။ဒါပေမဲ့အစိုးရနဲ့တပ်မတော်ဘက်ကတော့ပင်လုံးညီလာခံဒီခက်မမိတော့ဘူး။ဒီနှစ်ခေတ်ကာလမှာလျော်ညီတဲ့သဘောတူညီချက်တွေယူပြီးရှေ့ဆက်သွားမယ်လို့စဉ်းစားတယ်။ဒါပထမတစ်ချက်ဒုတိယချက်အနေနဲ့ပြောရင်တိုင်းသားတွေကခုနကကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုယ်ပိုင်အုပ်ချုပ်ရေးဒဏ်လူရေးဆိုတဲ့အခြေအမှောက်ဆွေးနွေးတယ်။အစိုးရနဲ့တပ်မတော်ဘက်ကဆွေးနွေးတာကဒီမိုကရေစီလို့ဖယ်ရယ်လို့ပြောတော်လဲပဲဘိုးချုပ်ကံမှုရှော့ချရေးဘက်ကစဉ်းစားတယ်။အဲ့ဒီအချက်နှစ်ချက်မှာသူတို့အခြေခံမတူတဲ့အခါမှာခုနကကြာပြောတယ်ဒီဖွဲ့စည်းပုံဒီပြည်နယ်ဖွဲ့စည်းပုံရေးဆွဲရေးပြဿနာလို့ပြဿနာတွေကတောက်လျှောက်လိုက်ပြီးပြဿနာတက်လာတယ်လို့ထင်ပါတယ
်။အစိုးရနဲ့တပ်မတော်ဘက်ကဘိုးချုပ်ကံမှုရှော့ချရေးကိုစဉ်းစားတယ်ဟုတ်လားဆရာ။
ဟုတ်ကဲ့အဲ့ဒီဘက်ကနေစဉ်းစားတယ်လို့ထင်ပါတယ်ကျွန်တော်ဆွေးနွေးပွဲဒီအခြေအနေတွေကြည့်နေတာကတော့
အဲ့တော့ဘ ਹੁ ချုပ်ကိုင်မှုချုပ်ချာရေးဟာတိုင်းရင်းသားတွေရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိနေပုံမူနှိဆက်လာတဲ့သဘောပေါ့ decentralized လုပ်တယ်ဆိုတာမဟုတ်ဘူးလား
အဲ့ဟုတ်တယ်ဒီအဲ့အနာခေါ်ရေးဘက်ကရပြောမယ်ဆိုလို့ရှိရင်တော့ပုံနှိဆက်လာနိုင်လို့ပြောပေမယ့်တိုင်းရင်းသားတွေရဲ့ဒီသူ့ရဲ့ identity ကိုယ်ပိုင်လက္ခဏာရတောင်းဆိုတာနဲ့ပတ်သက်လာလို့ရှိရင်တော့အဲ့
Civic nationalism federal ပြည်ထောင်စုစစ်စစ်မှန်မှန်ထူထောင်မယ်ဆိုရင် ethnic nationalism
မျိုးဖြစ်တဲ့စစ်ကလူတရားသာဖြစ်တဲ့လို့ပြောပါတယ်ဒီဟာတွေကညှော်လင့်ချက်ကတော့ကောင်းတယ်သို့တော်လည်းပဲစိတ်အလှမ်းဝေးလွန်းပါသလားတကယ်လက်ဖြစ်လာဖို့အတွက်ဥပမာမုံဆိုးရဲ့အမြင်ကိုသုံးသပ်ပါခင်ဗျာဖြစ်နိုင်တဲ့အလားလားလက်တွေ့ကတော့ဖြစ်နိုင်မှုလားလားကတော့ဝေးတယ်လို့ထင်တယ်ဗျအဓိကကကအကျိုးတွေပြီးနေဖွဲ့စည်းပုံသို့မဟုတ်ပြီးနေခြေခံဥပဒေပေါ့ဗျာရေးဆွဲရေးဆိုတာက
ဒါကလေးကညှင်းခုန်တာသူ့ဘီမဲ့တကယ်တမ်းအရာပြောမယ်ဆိုလို့ရှိရင်သူကဘာပြဿနာကြီးကြံနေတယ်ဆိုတော့ခုနရှစ်ပြည်နယ်မျိုးရက်ခံထားတဲ့လူကဗမာလဲတပြည်နယ်ပဲရှိရဲဆိုတဲ့အယူဆတင်းလာမှာတစ်ဖက်ကလည်းဆိုရအောင်ပြည်နယ်တွေခြေခံဥပဒေဆိုတာကလက်ရှိနှောက်ရှစ်ဖွဲ့စည်းပုံမှာပါတဲ့ခုနှစ်ပြည်ကိုပြောတာအဲ့တော့ဒါတွေကတကယ်တမ်းဆွေးနွေးမယ်ဆိုရင်ညှင်းခုန်စရာအများကြီးပေါ် မီလောက်တာဒါတကယ်တမ်းလည်းပဲနိုင်ငံတကာမှာလည်းပဲလိုပဲရေကောက်ပွဲနေလာတဲ့ခါတော့အစိုးရကတော့သူကောင်းတာကိုလုပ်ပြတယ်ဆိုတာကတော့အစင်းလာအနေနဲ့တွေးရပါတယ်ဆိုတော့အခုကောအဲ့လိုသုံးဆက်လို့ရပါသလားနောက်ပြီးတော့ကျွန်တော်စဉ်းစားမိတာအဲ့ကာဝေးဦးစီးချုပ်ဘူဂျုံမူကြီးမင်းအွန်လိုင်းကိုရင်ကဒီငင်းကြိုင်းကိစ္စကိုတခြားကိစ္စအတွက်အဆုံးထားရတဲ့ဘာညာသတိပေးသွားတယ်လို့ဆိုကြတယ်အဲ့တော့အဲ့ဒါကတော့ရေကောက်ပွဲအတွက်ဒီဟာကိုအဆုံးထားတယ်လို့ပြောတဲ့သဘောမျိုးထပ်တူဖြစ်နေသလား
ကျွန်တော်အမြင်ကတော့ဦးသိန်းစင်စုကလက်ထက်ကအနေရီစုကလက်ထက်မှာရောငြိမ်းလုပ်ငန်းစဉ်နဲ့ပတ်သက်ပြီးလက်ဆတ်တတ်တာတခုတော့သူတို့လုပ်ပြသွားလို့ရှိပါတယ်ဦးသိန်းစင်စုကလက်ထက်ကလည်းဒီရွက်ောက်ပွဲနီးမှာပဲအောက်တိုဘာ15ရက်နေ့မှာအစီလက်မှတ်ထိုးပြီးတော့သူစုကတတ်တာမှာငြိမ်းလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့တခုခုဖျက်ထားခဲ့ရဆိုတာပြသလို့ဒီ NAD အစိုးရတတ်တန်းမှာလည်းပဲအစိုးရတတ်တန်းကုန်ငန်းနီးမှာအဲ့ဒါကိုဖျက်ပြတယ်လို့ပဲထင်ပါတယ်ကြေရန်ကတော့ကိုဗစ်တာမရှိတော့ဒီပြည်လောက်မှာဖြစ်မယ်ညီတာကမှာအဲ့တော့ရွေးကောက်ပွဲကိုတသက်ရည်စုလုပ်တယ်လို့တော့ပြောဖို့ခက်ပါတယ်ခင
်ဗျ။ဟုတ်ကဲ့ဆရာနောက်ဆုံးတစ်ခုစဉ်းစားပြည့်စည်နေတာကတော့တချို့ကစုံသက်ကြတယ်ဒီငင်းငယ်ကြီးကိုစုလက်ထက်မှာရတာမလို့ခြင်းဘူးငါကိုယ်တိုင်တက်လာမှရအောင်လုပ်ပြမယ်ဒါနိုင်ငံရေးခေါင်းဆောင်အချင်းချင်းမှာအဲ့ဒီသဘောထားမျိုးရှိတဲ့အတွက်ကြောင့်ပူပြီးနှောင့်နှေးရတယ်လို့လည်းစုံသက်ပါတယ်ဆိုတော့အဲ့လိုပုဂ္ဂိုလ်ရေးအရာအမှတ်ယူခြင်းတဲ့သဘောထားကတော့ငင်းကြီးကိုဘလောက်နှောင်နှေးစီနိုင်တယ်လဲအဲ့ဆန္ဒရှိနေကြတဲ့ဆရာတော်တကယ်ဖြစ်နိုင်ပါလားခင်ဗျာ
အဲ့လိုသုံးသက်ကြတာတွေကတော့ရှိတယ်ဗျာဟိုမှာဆိုတော့ဦးသိန်းစိန်လက်ထက် NCA လက်မှတ်ထိုးဖို့လုပ်တဲ့ချိန်မှာမလို့ဖို့လိုတယ်လို့ NCA ဘက်ကဒေါအောင်ဆန်းစုကြည်ပြောခဲ့တာရှိသလို NCA ဆိုတာဖြစ်သွားတဲ့အခါကျတော့ NCA ကိုပြန်ပြန်ထိုးဖို့ပြန်တိုက်တွန်းတာတွေရှိတယ်ဆိုတော့အဲ့ဒီချိန်တွေဘော်တွေကိုကြည့်ပြီးတော့တက်ကလည်းအဲ့ဒီဒေါအောင်ဆန်းစုကြည်ဆိုတာလက်ထက်မှာဒေါအောင်ဆန်းစုကြည်ကို credit မပေးခြင်းဘူးဆိုတော့အမြင်မျိုးတွေလည်းရှိတယ်ဗျာအဲဒါမှမဟုတ်အဲ့ဒါဒီကငင်းငယ်လုံငန်းစဉ်နှောင့်နှေးနေတယ်လို့တော့သိမထင်ဘူးကြ။အဓိကငငယ်ကြီးကသဘောတူဆွေးနွေးရမယ့်အချက်တွေကိုလက်တွေ့ကြကြပြဖြစ်ရှင်းနိုင်တာပဲ။ပထမတစ်ချက်ကခုနတန်ရသားကြီးဒီကိုယ်အုပ်ချုပ်ခွင့်ကိုယ်အပြတ်ခံခွင့်အာဏာခိုးယူနေပတ်သက်ပြီးတော့ဒီနေ့အထိကိုကျွန်တော်တို့မဆွေးနွေးနိုင်ဘူး။ဒါကပထမတစ်ချက်ဖြစ်တယ်။ဒုတိယတစ်ချက်ကအဲ့ဒါနဲ့ဆက်နွယ်လာမယ့်တန်ရသားလက်နက်ကင်တပ်ဖွဲ့ဖြစ်ရှင်းနေပတ်သက်ပြီးဒီနေ့ဒီအဖြေမရှိသေးဘူး။နော်အဲ့ဒါကြောင့်အဲ့နှစ်ချက်ကြောင့်ဒီငင်းဆွေးနွေးပွဲကြီးကြာတာကြာတယ်လို့ပြောတာပိုမှန်မယ်လို့ထင်ပါတယ
် VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလို့တဲ့တောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပါရစေ။ VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်။
ကိစ္စယောဂအများစုကိုတရားရဂိုင်းတို့ချုပ်တင်ကာကွယ်ဖို့မဖြစ်နိုင်ဘူးဆိုပေမဲ့ယောဂကိုစောစောစစ်စစ်ဖော်ထုတ်သိရှိကုသနိုင်ခဲ့မယ်ဆိုရင်တော့90ရာခိုင်နှုန်းကျော်ပျောက်ကင်းအောင်ကုသနိုင်တယ်လို့သိရပါဗျ။က ကစားယောဂရဲ့အနေအထားကိုရှင်းချနိုင်မှုအတွက်ကျမကြီးနဲ့ညီညွတ်အောင်နေထိုင်စားတောက်ပြီးကြိုတင်ကာဝယ်ထားဖို့လိုသလိုယောဂကိုစောစောစီးဖော်ထုတ်သိရှိနိုင်စေဖို့အတွက်လည်းကျမကြီးစစ်ဆေးမှုတွေကိုအချိန်မမှန်ပြုလုပ်ပေးဖို့လိုတယ်လို့အထွေထွေယောဂအထူးဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောကျော်နိုင်ကပြောပါတယ်။
အဲ့တော့ကင်ဆာယောဂဟာတရားရာဂိုင်းတော့မကာကွယ်နိုင်ပါဘူး။ဒီတက်မှာဆိုနေထိုင်စားတောက်မယ်ဆိုရင်တော့30ရာဂိုင်းတော့ကနေ50ရာဂိုင်းတော့အထိကာကွယ်နိုင်မှာဖြစ်ပါတယ်။ဒါကြောင့်မလို့လူတိုင်းကမိမိရဲ့ဒီနေထိုင်စားတောက်တဲ့ပုံစံကိုလည်းလှူရှာမှုပုံစံကိုကျမ်းမာတဲ့ဘောင်တွဲမှာရှိအောင်ဆောင်ရွက်သွားဖို့ကပထမအရေးကြီးဆုံးဖြစ်ပါတယ်။ဒုတိယအနေနဲ့တော့မိမိရဲ့ဆရာဝန်နဲ့တိုင်ပင်ပြီးတော့ကင်ဆာကြိုတင်စစ်ဆေးနည်းလေးတွေကိုဆောင်ရွက်ထားမယ်ဆိုရင်စောစောစီးစီးတွေ့လို့ရှိရင်ဆရာတို့က60ရာခိုင်နှုန်းကျော်ပျောက်ကင်းအောင်ကုသနိုင်ပြီဖြစ်ပါတယ်။ဒါကြောင့်မလို့ဒီလလန်းမီတဲ့သူတွေမှာကြိုတင်စစ်ဆေးခြင်းကိုမိမိရဲ့ဆရာဝန်နဲ့တိုင်ပင်ပြီးတော့ဆောင်ရွက်သွားဖို့အတွက်အကြံပြုပါတယ်။
ယောဂပြင်းထန်လေးရှိတဲ့ကင်ဆာယောဂတချို့ဟာကြိုတင်ကာဝရာတွေနဲ့ကြိုတင်စစ်ဆေးဖော်ထုတ်ကုသတာတွေကိုပြုလုပ်ဖို့မဖြစ်နိုင်ပေမဲ့အဖြစ်များတဲ့ကင်ဆာယောဂအများစုမှာတော့ကြိုတင်ကာဝရာနဲ့ဆော့ဆော့သိအောင်စစ်ဆေးဖော်ထုတ်တာတွေကိုလုံဆောင်နိုင်တယ်လို့သိရပါတယ်။ယောဂကိုဆော့ဆီသိရှိအောင်စစ်ဆေးဖော်ထုတ်နိုင်ပြီးဆော့ဆော့သိရင်ပျောက်ခင်းတဲ့အထိကုသနိုင်တဲ့ကင်ဆာယောဂအမျိုးအစားတွေကိုမြင်ကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။ကင်ဆာယောဂအမျိုးအစားလိုက်ကြိုတင်စစ်ဆေးတဲ့ကင်ဆာအမျိုးအစားတွေကိုအစိုးပြုထားတာတွေကတော့အမျိုးသမီးတွေမှာဆိုရင်ရင်သားကင်ဆာနဲ့သေငောင်းကင်ဆာအမျိုးသားတွေမှာဆိုစီးကျိတ်ကင်ဆာအမျိုးသားရောအမျိုးသမီးရောမှာဆိုရင်တော့ဥမာကြီးကင်ဆာအသေးကင်ဆာရေပြားကင်ဆာဒီကင်ဆာတွေကကြိုတင်စစ်ဆေးတွေ့ရှိခဲ့မယ်ဆိုလို့ရှိရင်ကုသပျောက်ကင်းနိုင်တယ်ဆိုတာအထောက်အထားတွေရှိတဲ့အတွက်ကြောင့်ကင်ဆာစကရီနင်းလို့ခေါ်တဲ့ကင်ဆာကြိုတင်စစ်ဆေးခြင်းမှာဒီကင်ဆာအမျိုးအစားတွေကိုထည့်ထားပါတယ်
အိမ်တော်နဲ့မျိုးသမီးတွေအနေနဲ့အသက်30ကျော်လာပြီဆိုရင်တင်ကောင်းကင်ဆာယောဂကိုဆန့်သက်စစ်ဆေးပေးဖို့လိုပြီးဆန့်သက်စစ်ဆေးဖို့အတွက်လွယ်ကူတဲ့နည်းလမ်းတွေလည်းရှိနေပြီလို့သိရပါတယ်
အော်တိန်ကောင်းကင်ဆာနဲ့ပတ်သက်ပြီးတော့အိမ်တော်တဲ့မျိုးသမီးတွေအနေနဲ့အသက်30ကျော်အရွယ်ကစပြီးတော့3နှစ်တကြိမ်တိန်ကောင်းအမေဘကိုစစ်ဆေးဖို့လိုအပ်ပါတယ်ဒီတိန်ကောင်းအမေဘမှာပြောင်းလဲမှုတွေရှိရင်တော့နော်ဆရာဝန်ရဲ့ညွှန်ကြားချက်နဲ့အညီနှစ်စဉ်စစ်ဆေးသွားတာတွေလည်းရှိပါတယ်အခုနောက်ပိုင်းမှာတော့ဒီတင်ကောင်းကင်ဆာကိုဖြစ်စေတဲ့ပိုးကိုစစ်ဆေးလို့ရပြီဖြစ်တဲ့အတွက် HPV DNA ဆိုတဲ့ဒီစစ်ဆေးနည်းနော်တင်ကောင်းကင်ဆာဖြစ်စေသော Human Papilloma Virus စစ်ဆေးနည်းကိုတော့၅နှစ်တကြိမ်စစ်ဆေးသင့်တယ်လို့ပြောပါတယ
်အသက်50ကျော်လာတဲ့အမျိုးသားအမျိုးသမီးတွေအားလုံးမှာတော့ဥမာကြီးကင်ဆာယောဂကိုဆော့ဆော့သိအောင်စစ်ဆေးသင့်တယ်လို့သိရပါတယ်ဥမာကြီးကင်ဆာယောဂကိုဆော့ဆော့သိစေဖို့အတွက်ဘယ်လိုဆက်သက်စစ်ဆေးမှုတွေကိုလုပ်ဆောင်သင့်ပါလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်ဥမာကြီးကင်ဆာနဲ့ပတ်သက်ပြီးတော့အသက်50ကျော်အရွယ်မျိုးသမီးမျိုးသားအများအားလုံးဒီဥမာကြီးမှန်ပြောင်းကြည့်ရှုစစ်ဆေးခြင်းကို10နှစ်တကြိမ်ဆောင်ရွက်သွားဖို့လိုပါတယ်နောက်တစ်ခါအသက်50နှစ်မှကျော်ပြီးတဲ့နောက်မှာဒီဝန်းတွဲမှာမမြင်ရတဲ့သွေးပါဝင်မှုကိုစစ်ဆေးတဲ့ FOB တို့ FID တို့စစ်ဆေးနည်းကိုလည်းနှစ်စဉ်စစ်ဆေးသွားဖို့အတွက်အကြံပြုထားတာတွေရှိပါတယ်ဥမာကြီးကင်ဆာကအခုနောက်ပိုင်းမှာဖြစ်များလာတဲ့အတွက်ကြောင့်မလို့เนาะဒီအသက်50ကျော်သူမျိုးသားမျိုးသမီးများအားလုံးဝန်းစစ်ဆေးခြင်းနဲ့ဥမာကြီးမှန်ပြောင်းကြည့်ရှုဒီကိုဆောင်ရွက်သင့်ပါတယ်မိမိရဲ့မျိုးရိုးရာသီမှာဥမာကြီးကင်ဆာရှိခဲ့ရင်တော့အသက်45နှစ်နောက်ပိုင်းတွေကကြိုတင်စစ်ဆေးခြင်းကိုဆောင်ရွက်သင့်တယ်လို့အကြံပြုထားတာတွေရှိပါတယ
်စီးကျိတ်ကင်ဆာယောဂါဟာလည်းအသက်55နှစ်ကျော်လာတဲ့အမျိုးသားတွေမှာကြိုတင်စစ်ဆေးဖော်ထုတ်သင့်တဲ့ကင်ဆာယောဂါအမျိုးအစားတစ်ခုဖြစ်တယ်လို့သိရပါတယ်စီကျိတ်ကင်ဆာယောဂါစစ်ဆေးဖော်ထုတ်တာကိုတော့ဆရာဝန်နဲ့စနစ်တကျတိုင်ပင်ဆွေးနွေးပြီးမှဆန်းသက်စစ်ဆေးသင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။မျိုးသားများစီကျိတ်ကင်ဆာကိုတော့55နှစ်နဲ့69နှစ်ကြားထဲမှာဒီစီကျိတ်ကင်ဆာမှာမြင်မာတဲ့အသွေးအတွင်းမှာ PSA ဆိုတဲ့ဓာတ်ကိုစစ်ဆေးခြင်းဆိုအတွင်းကိုလက်ညှိုးထိုးသွင်းပြီးတော့စီကျိတ်ကိုဆန်းသက်စစ်ဆေးခြင်းတွေကိုဆောင်ရွက်သင့်တယ်လို့ပြောပါတယ်။ဒီနေရာမှာတော့အသွေးအတွင်းမှာ PSA စစ်ဆေးခြင်းကိုဆရာဝန်နဲ့လူနာနဲ့ဆွေးနွေးပြီးတော့ဆုံးဖြတ်ပြီးမှစစ်ဆေးဖို့လိုတယ်လို့ပြောပါတယ်။ဘာလို့လဲဆိုရင်ဒီ PSA ပမာဏကဒီစီကျိတ်ကင်ဆာမဟုတ်ဘဲနဲ့ရိုးရိုးစီကျိတ်ကြီးယောဂါမှာလည်းအနည်းငယ်တက်တတ်တဲ့အခါမှာကြတော့ဒီ PSA တက်နေရင်ကင်ဆာဖြစ်ပြီလားဆိုပြီးတော့စိတ်ပူပင်တော့ကများတာတို့နောက်ဆက်တွဲစစ်ဆေးမှုတွေကိုလုပ်ဖို့လိုအပ်လာတိုင်းမှာဖြစ်တဲ့အတွက်ဆရာဝန်နဲ့လူနာနဲ့စနစ်ကျတိုင်ပင်ဆွေးနွေးပြီးမှစစ်ဆေးသင့်တယ်လို့အကြံပြုထားတာရှိပါတယ်
။ကင်ဆာယောဂါအများစုဟာဆော့ဆော့သိအောင်စစ်ဆေးဖော်ထုတ်နိုင်ပြီးယောဂါအဆင့်မမြင့်ငယ်မှာကုသမှုတွေကိုအချိန်မီပြုလုပ်နိုင်ခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်တဲ့အခွင့်အရေးတွေရှိတာကြောင့်စနစ်တကျစစ်ဆေးဖော်ထုတ်ပြီးကုသမှုတွေကိုအချိန်မီလုပ်ဆောင်ရင်ကင်ဆာယောဂါကြောင့်ကြိုတင်ရမယ့်နောက်ဆက်တဲ့စုစုတွေကိုရှောင်ရှားနိုင်မှာဖြစ်တဲ့အကြောင်းသတင်းပို့လိုက်တာဖြစ်ပါတယ်ကျွန်တော်တက်တော်ပ
ါဘုဒ္ဓကတော့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ် ယောဘာချန်ပီယံစ်လိဘောလုံးဖိုင်နယ်ကိုတော့တနင်္ဂနွေနေ့ကပေါ်တူဂီနိုင်ငံရဲ့သွန်မြို့မှာကစားခဲ့ကြပါတယ်။ဒီနေ့ဖိုင်နယ်မှာတော့ဂျာမန်ချန်ပီယံဘိုင်ယန်မြူနစ်နဲ့ပြင်သစ်ချန်ပီယံ PSG တို့တွေ့ခဲ့ကြပါတယ်။ဘိုင်ယန်ကအစင်လာကြီးမားပြီးဒီဖလားကို၅ချိန်ရဘူးပေမဲ့ PSG ကတော့တစ်ချိန်မှမရဘူးသေးတဲ့အသင်းပါ။ဘိုင်ယန်ကနီးပြားတဲ့လက်ထက်မှာအသင်းလိုက်စူးစီးမှုကောင်းကောင်းနဲ့တိစောက်နိုင်ခဲ့ပြီးတော့ဖိုင်နယ်အထိတက်လာခဲ့တဲ့တစ်လျှောက်မှာလဲချဲလ်စီကို9ဂိုးတကိုးဘာစလိုနာကို8ဂိုး2ဂိုးအပါအဝင်10ပွဲစလုံးနိုင်ထားတာပါ။PSG ဘက်ကတော့နေမာတို့ပါပေတို့လိုတူးချင်းထူးချွန်တဲ့နာမည်ကြီးကစားသမားတွေနဲ့ဖွဲ့စည်းထားတာပါဒီဘက်မှာဘိုင်ယန်က PSG ကိုတကူကူမရှိနဲ့နိုင်ပြီးတော့ချန်ပီယံစ်လိဖလားကိုပိုဆွဲသွားပါတယ်ဘိုင်ယန်အတွက်တလုံးတည်းသောဂိုးကိုတော့ PSG ကစားသမားဟောင်း Kingsley Coman က59မိနစ်မှာခေါင်းတိုက်သွင်းခဲ့တာပါဒါဟာဘိုင်ယန်အတွက်တော့ဥရောပချန်ပီယံစ်လိဖလားကို၆ချိန်မြောက်ပိုဆွဲရတယ်ဖြစ်ပါတယ်ဘိုင်ယန်နီးပြား Hansi Flick ကတော့သူအတွင်းအနေနဲ့ထိုက်ထိုက်တန်တန်နိုင်ခဲ့တာဆိုပြီးတော့ပြောပါတယ
် On wirklich Männer Ich bin sowas von stolz Und auch das Trainer
Team Jonas und Björn ကခုလိုမျိုးအောင်ပွဲခံခွင့်ရတဲ့အတွက်ကျွန်တော်ရောနီးပြတစ်ဖွဲလုံးမှာအရန်ဂုဏ်ယူပါတယ်ပြီးတော့အသင်းကိုလည်းကျေးဇူးတင်ပါတယ်ဘာကြောင့်လဲဆိုတော့ပြီးခဲ့တဲ့လတွေအတွင်းသူတို့ရယူခဲ့တဲ့အောင်မြင်မှုတွေကတကယ်အမကန်းပါပဲဒီညမှာလည်းထိုက်ထိုက်တန်တန်နိုင်ရတယ်လို့ထင်ပါတယ်ကျွန်တော်ပြောသလိုပဲပြီးခဲ့တဲ့လတွေနဲ့သူတို့ပြည့်Champion League တခြားလုံးကစားခဲ့တဲ့ခြေစွမ်းကမယုံနိုင်တော့ပါပဲဒီအတွက်လည်းဂုဏ်ယူပါတယ်ကျွန်တော်တို့ရဲ့ကစားပုံတွေနဲ့အတင်းလိုက်စူးစီးမှုတွေကအဖက်အသင်းတွေခဲခဲဖြစ်စီပါတယ်အခုကျွန်တော်တို့ဒီ Champion League ဖလားနဲ့ပြင်ပြနိုင်ပါပြီ
PSG နီးပြသောမတ်စတာခယ်ကလည်းရှုံးမိမဲ့လဲသူအသင်းအတွက်ဂုဏ်ယူတယ်ဆိုပြီးတော့ပြောပါတယ်
Oui je suis très fier j'ai déjà dit l'équipe
ကျွန်တော်ရန်ကုန်ယူပါတယ်ဒါကိုအသင်းကိုလည်းပြောပြပါပြီဒီလိုဖိုင်နယ်မျိုးမှာရှုံးရတာအဆိုးဆုံးပါဒါပေမဲ့နှစ်သင်းစလုံးကဖိုင်နယ်ကိုထိုက်ထိုက်တန်တန်တက်လာကြတဲ့အသင်းတွေပါကျွန်တော်တို့တသင်းလုံးစုစုစည်းစည်းနဲ့စိတ်သက်ကြခံမှုရှိရှိနဲ့အပြင်းအထန်ကြိုးပမ်းခဲ့ပြီးချန်ပီယံလိဂ်ဖလားရောက်ဖို့အခွင့်အရေးတွေရခဲ့ပြီးနည်းနည်းပဲလိုခဲ့တာပါကံလေးနည်းနည်းကောင်းဖို့လိုခဲ့တာပါဒီဘက်မှာလည်းဘိုင်ယန်ကိုသမားနိုရာကောင်းတာလည်းပါပါတယ်ဒါပေမဲ့လည်းကျွန်တော်တို့အနေနဲ့ဂုဏ်ယူပါတယ
်အခုလိုအနိုင်ရတဲ့အတွက်ဘိုင်ယန်ပရိသတ်တွေကတော့မြင်းလုံးမျိုးမှာအောင်ပွဲခံခဲ့ကြပါတယ်ဘိုင်ယန်ပရိသတ်အစ်မောရက်ကောကတော့
Wir haben alle nur auf dieses Turnier gewartet und die ganze Zeit wir konnten kein Fußball schauen und jetzt hat
es so Turnier allo die Spiele ကိုစောင့်ကြည့်ကြတာပါဘောလုံးပွဲတွေကိုကွင်းမှာကြည့်လို့မရတဲ့အချိန်မှာဒီလိုအနိုင်ရလိုက်တာကကျွန်တော်တို့အတွက်အရန်ကောင်းပါလေ
ဘိုင်ယန်ဟာဒီနေ့ဘောလုံးရာသီမှာဂျာမန်အမတ်ပေးဘွန်ဒက်စလီဂါချန်ပီယံဆုရောရှုံးထွက်ဖလားပါရထားတာကြောင့်ဒီပွဲနိုင်လိုက်တဲ့အတွက်ထရဘောလို့ခေါ်တဲ့ဖလားသုံးလို့ရသွားခဲ့ပါတယ်2013ကလည်းတကြိမ်ရထားတာကြောင့်ဘိုင်ယန်အတွက်တော့ဒါဟာဒုတိယကြိမ်ထပ်ရတာပါဘိုင်ယန်ပရိသတ်တွေအောင်ပွဲခံနေတဲ့မှာပြင်သစ်မှာတော့ PSG ပရိသတ်တွေနဲ့ရဲတွေထိတ်တိုက်တွေ့ပြီးတော့ပြဿနာတွေဖြစ်ခဲ့ပါတယ် PSG အသင်းကသူတို့ရဲ့ပရိသတ် 9,000 လောက်ကိုကွင်းထဲမှာ screen အကြီးနဲ့ဓာတ်ရိုက်ပြခဲ့ပြီးတော့တချို့တွေကတော့အပြင်မှာရဲတွေနဲ့ပြဿနာဖြစ်ခဲ့ပါတယ်ပွဲပြီးမှာတော့ PSG အသင်းရှုံးသွားတဲ့အတွက်ပရိသတ်တချို့တောင်းကျမ်းလာကြောင်းရုံးရင်စံခတ်တွေဖြစ်ခဲ့ပြီးတော့ရဲကမဲယူဘုံနဲ့လူစုခွဲခဲ့ရတဲ့အထိဖြစ်ခဲ့ပါတယ် Paris မြို့မှာတော့ PSG ပရိသတ်တွေနဲ့ရဲတွေကြားဖြစ်ခဲ့တဲ့ဒီအထူးကြုံအတွင်းမှာ PSG ပရိသတ်148ယောက်ဖမ်းဆီးထိန်းသိမ်းခံခဲ့ရတယ်ဆိုပြီးတော့ပြင်သစ်ရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာဥရောပချန်ပီယံစ်လိဘောလုံးပွဲတွေကိုအခုနှစ်မှာကျင်းပသလိုမျိုး quarter final ကစပြီးတပွဲတည်းကစားဖို့ UEFA ဥရောပဘောလုံးဖွဲ့ချုပ်ကစဉ်းစားနေတယ်ဆိုပြီးတော့ UEFA ဥက္ကဋ္ဌ Alexander Seferin ကပြောလိုက်ပါတယ
် For sure it's a very interesting format now I doubt
ဒီကြာလကတော့ဒီပုံစံကပို့ပြီးတော့စိတ်ဝင်စားဖို့ကောင်းပါတယ်အခုတပွဲကစားနေတဲ့ပုံစံကအရင်ရှိနေတဲ့ပုံစံတက်ပို့ပြီးတော့စိတ်လှုပ်ရှားဖို့ကောင်းတယ်လို့ကျွန်တော်ထင်ပါတယ်ပထမတော့ကတော့နည်းနည်းလေးစိတ်ထဲမှာဖြစ်မှဖြစ်ပါမလားလို့တန်တရားဖြစ်မိပါတယ်။ဒါပေမဲ့အခြေအနေရဒီလိုမျိုးလုပ်ခဲ့ရပေမဲ့နောက်ဆုံးတော့အခုလိုပုံစံတစ်ခုတွေ့ခဲ့ရပါတယ်။ဆိုတော့နောက်ပိုင်းပွဲတွေကြာရင်ဒီလိုကျင်းပမလားဆိုတာကိုတေချာပေါက်စဉ်းစားသွားမှာပါ
။ဒီနေ့မှာဗိုင်းရပ်စ်ကြောင့်ပွဲတွေကို quarter final ကစပြီးတော့အိမ်ခွင်းအဝေးခွင်းမကစားဘဲနဲ့တပွဲတည်းကစားတာမှာပွဲတွေကပို့ပြီးတော့အကျိတ်အနေနဲ့ကြီးလို့ကောင်းတာကြောင့်အခုလိုစဉ်းစားလာနေတာဖြစ်တယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ။ Europa League Playoff Final မှာတော့ Sevilla အသင်းက Inter Milan ကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ Europa League Playoff Final ကိုတောက်ကြနေကကလုံးမျိုးမှာကစားတော်မှာ Sevilla က Inter Milan ကို 3-2 နဲ့နိုင်သွားတာပါ။ Inter က Lukaku က Penalty ကနေဂိုးရင်သွင်းခဲ့ပြီးပထမပိုင်းမှာ2ဂိုးစီတည်ဖြစ်နေပေမဲ့ဒုတိယပိုင်းမှာ Lukaku ကပဲကိုဂိုးကိုသွင်းမိသွားလို့နောက်ဆုံးမှာ Sevilla က 3-2 နဲ့နိုင်ပြီးတော့ Europa League Playoff ကို6ချိန်မြောက်ပိုဆွဲသွားပါတယ်။Europa League မှာတော့ Sevilla အသင်းက6ချိန်နဲ့အများဆုံးနိုင်ထားရလဲဖြစ်ပါတယ်ခင်ဗျာ။ဒီလိုကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ဟာ FIFA ရဲ့လိုင်းနာရမယ့်စီမံစည်းကမ်းတွေကိုချိုးဖောက်ခြင်းတစုံတရာမရှိဘူးဆိုပြီးတော့ FIFA ရဲ့ကျင်းဝတ်ဆိုင်ရာစုံစမ်းရေးကော်မတီကပြောလိုက်ပါတယ်။ FIFA ဥက္ကဋ္ဌနဲ့ဆွစ်ဇာလန်ရှေ့နေချုပ်တို့ရှုပ်ဝက်တွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးဆွစ်ဇာလန်အနာဘိုင်ဒီဘက်ကဒီကိစ္စကိုပြစ်မှုကြောင့်ဆန်ရရစုံစမ်းစစ်ဆေးမှုတွေလုပ်ပြီးတော့တရားစွဲဖို့လုပ်ခဲ့တာပါဆွစ်ဇာလန်အနာဘိုင်ဒီဘက်ကတင်ပြလာတဲ့အချက်လက်တွေကိုစုံစမ်းရေးကော်မတီဥက္ကဋ္ဌကတေချာစုံစမ်းစစ်ဆေးခဲ့ပြီးတော့ရရှိတဲ့အချက်လက်တွေအရတော့ FIFA ရဲ့စီမံစည်းကမ်းတွေကိုတစုံတရာချိုးပေါက်တာမရှိဘူးလို့ပြောကြလိုက်တယ်ဆိုတာကိုတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။ August 26ရက်ပုံထုံးနေ့အတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မွန်ကတလှည့်ပြောပါအောင်မယ်။ American ပြည်ထောင်စု Wisconsin ပြည်နယ်ကနိုရှန်မြို့မှာလူမဲတယောက်ကိုရဲကပြက်ခတ်တဲ့အပေါ်မချေနှက်လို့သုံးညဆက်တိုက်ဆန္ဒပြမှုတွေအတွင်းမှာလူတယောက်တနတ်တန်ရနဲ့သေဆုံးခဲ့ပါတယ်။အင်္ဂါနေ့ညပိုင်းကနေဗုဒ္ဓဟူးနေ့ကုရက်အထိဆန္ဒပြမှုတွေအတွင်းတခြားသူတို့လည်းတနက်နေ့ပြစ်ခတ်ခံရလို့ထံရရခဲ့ပါတယ်။ကနိုရှာမြို့တရားရုံးသားမှာဆန္ဒပြသူတွေနဲ့ဘေးကရပ်ကြည့်နေသူတွေကြားထိတ်တိုက်တွေးမှုဖြစ်ခဲ့စဉ်မှာခုလိုပြစ်ခတ်မှုဖြစ်တာလို့သတင်းဌာနတချို့ကပြောပါတယ်။ပြောင်းရှိတဲ့နဲ့လူတယောက်ကိုရဲကလိုက်ရှာဖွင့်နေတယ်လို့လည်းသတင်းတစ်ခုကဖော်ပြပါရယ်အခုလိုပြစ်ခတ်မှုတွေမဖြစ်ခင်တုန်းကတရားရုံးရှေ့မှာဆန္ဒပြသူတွေကိုလူစုခွဲဖို့ကြိုးစားတဲ့ရဲတွေနဲ့ဆန္ဒပြသူတွေကြားမှာပဋိပက္ခတွေဖြစ်ခဲ့ပါရယ်American ပြည်ထောင်စုမှာ COVID-19 ကရောဂါကြောင့်ထိခိုက်သေဆုံးခဲ့ရသူ300,000အထက်စိတ်မကောင်းဘူးလို့သမ္မတကတော် Melania Trump ကပြောကြားခဲ့ပါတယ်။ဒီနေ့လာနေတဲ့ကစတင်နေတဲ့ Republican Party ညီလာခံဒုတိယနေ့အဖြစ်အင်္ဂါနေ့တုန်းကအင်မီရိုရဲ့နှင်းစီချမ်းမျက်ခင်းပေါ်မှာသမ္မတကတော်ကမိန့်ခွန်းပြောကြားခဲ့တာပါ။သူခင်ပွန်းသမ္မတ Donald Trump ဟာလည်း American ပြည်သူတွေရဲ့အရေးကိုအမြဲအာရုံစိုက်ရှေ့တန်းဆောင်ရွက်သွားမယ်သူဖြစ်တယ်လို့ဆိုပါတယ်။COVID ကရောဂါကြောင့် Republican Party ညီလာခံကို online ကနေကျင်းပနေပြီးမိန့်ခွန်းပြောကြသူအများစုကလည်း online ပေါ်ကနေတဆင်ပဲပြောကြပါတယ်။အင်္ဂါနေ့တုန်းကတော့အင်မီရိုကိုနောက်ခံထားပြီးနှင်းစီချမ်းမျက်ခင်းပေါ်မှာသမ္မတကတော်မိန့်ခွန်းပြောကြခဲ့တာကိုပရိသတ်တရားလောက်တက်ရောက်နားထောင်ခဲ့ပါတယ်။ Republican Party ညီလာခံမှာနိုင်ငံခြားရေးဝန်ကြီး Mike Pompeo အစ္စရေးနိုင်ငံဂျေရုဆလင်မြို့မှာကြိုတင်ရိုက်ကူးထားတဲ့မိန့်ခွန်းကိုထုတ်လွှင့်ပြသခဲ့ပါတယ်။အစိုးရဝန်ထမ်းဖြစ်တဲ့နိုင်ငံရဲ့ထိပ်တန်းတန်တမန်တယောက်ကအခုလိုပါတီဆွဲထောက်ခံမိန့်ခွန်းပြောတာမျိုးအရင်ကမရှိဘူးတာကြောင့်ဒါဟာဥပဒေနဲ့ညီရဲ့လားဆိုတာစုံစမ်းဖို့အတွက်ဒီမိုကရက်တွေတောင်းဆိုနေကြပါတယ်လောလောဆယ်အရှိအလေပိုင်းကိုတာဝန်နဲ့ခီးထွက်နေတဲ့ဝန်ကြီးပွန်ပေယိုကသူ့ရဲ့မိန့်ခွန်းနဲ့မှထရမ့်အစိုးရရဲ့နိုင်ငံခြားရေးမူဝါဒတွေကိုချီးကျူးပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာအခုရက်ပိုင်းတွေအတွင်းCOVID အတီးပြုတ်လူနာအရေးအတွက်တိတိတသာတိုးလာနေတာကြောင့်ကျောင်းတွင်အလုံးကိုမနက်ဖြန်ကစပြီးရှက်အကန့်အသတ်မရှိပိတ်ဖို့အတွက်အခြေခံပညာဦးစီးဌာနကညွှန်ကြားထားပါတယ်။လက်ရှိဖွင့်ထားတဲ့အစိုးရကျောင်းတွေအပြင်ပုဂ္ဂလိကပိုင်းကျောင်းတွေဖုံးတော်ကြီးပညာသင်ကျောင်းတွေအလုံးကိုပိတ်ရမှာဖြစ်ပါတယ်။ ရခိုင်ပြည်နယ်အတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုလက်တလောမြင့်တက်လာတဲ့အပေါ်စိုးရိမ်တဲ့အကြောင်းကုလသမဂ္ဂကလည်းဩဂတ်လ26ရက်ဒီနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်ကလူသားချင်းစာနာမှုဆိုင်ရာစိန်ခေါ်ချက်တွေအဖြစ် COVID-19 ကပ်ရောဂါကာကွယ်ထိန်းချုပ်ရေးမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုကုလသမဂ္ဂကဆက်ပြီးတော့အားပေးကူညီသွားမယ်လို့လည်းဖော်ပြထားပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ Washington မြို့ရွာကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုညအတွက်ရေဒီယိုအသံဖွင့်မှုကတော့ဒီလောက်ပါပဲရှင်။VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မဆွမ်းရမပ
ါ This program has come to you from the Voice of America, Washington.